Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32/40/48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြတ်သတင်းတွေကိုကိုညောင်ဝင်းရောက်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။စီးရီးယားမှာအနည်းဆုံးရက်30ဆက်တိုက်ဖြစ်ရထားဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတင်ညိုညိုထီတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကြားမှာရောနှောနေထိုင်နေတဲ့အာဆာအဖွဲ့ဝင်တွေပြည်ပရောက်အဖွဲ့ဖွဲ့ဖို့ဆွေးနွေးနေတယ်ဆိုတဲ့သတင်းထွက်လာပါတယ်။ရိုဟင်ဂျာဒုက္ခသည်မျိုးသမီးတွေနဲ့တွေ့ဆုံဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်မျိုးသမီး၃ဦးဘင်္ဂလားဒေ့ရှ်မှာစနေနေ့ကစပြီးရောက်နေပါတယ်။ဒီသတင်းတွေအပေါ်ပင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်ခင်းနာဆီယမ်မဲ့စီစဉ်နေရမှာတော့အရင်ဆုံးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအတွင်းကရိုဟင်ဂျာကလေးတွေနဲ့ပတ်သက်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ်
။ The first pillar is survival, the second pillar would be hope.
And there is အသက်ရှင်ရေးနဲ့မျှော်လင့်ချက်အတွက်ထောက်ပံ့ဖို့လိုအပ်နေတဲ့အကြောင်း UNICEF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာကိုယ်စားလှယ်ရဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။မြန်မာပြည်မှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကိုလက်ခံနေပြီဖြစ်ပေမဲ့စီးပွားရေးတိုးတက်မှုနှေးကွေးနေသေးတဲ့အကြောင်းဦးကောင်းခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အီရန်အတုံးနဲ့တင်ပေးနေတဲ့ဒေါ်လာလတ်တန်ရဲ့အင်္ဂလိပ်သင်ခန်းစာကိုလည်းနှာစင်ကြရမှာပါဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့တင်းငွေနေနေမနခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါမယ်ရှင်
စီးရီးယားနိုင်ငံကစစ်ပွဲတွေမှာပါဝင်နေတဲ့အဖွဲ့တွေအားလုံးရက်30ထက်မနည်းတနိုင်ငံလုံးအပြစ်ခတ်ရဆဲရေးကိုအကောင့်ထည့်ပေါ်ဖို့နဲ့ဂူဒါမျိုးအရှိပိုင်းအပါအဝင်တခြားနေရာတွေအားလုံးမှာဝိုင်းရံပိတ်ဆို့ထားတာကိုဖော်ပြပေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကစနေနေ့မှာတင်းကြီးညိုထီတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံကထောက်ခံမဲ့စာသားအတိုင်းဆုံးဖြတ်ချက်ကိုရေးသားရေးရဲတော်ကြအပြင်းထန်ခက်ခက်ခဲခဲဆီဆက်ညှိနှိုင်းပြီးတဲ့နောက်အခုလိုအားလုံးသဘောတူတဲ့ဆုံးဖြတ်ချက်ထွက်လာတာပါ။ဆုံးဖြတ်ချက်မူကြမ်းကိုကမ္ဘာကထပြုရေးဆွဲတဲ့ဆွီဒင်နဲ့ကူဝေးနိုင်ငံတို့ကမဲမခွဲခင်နောက်ဆုံးအချိန်ပိုင်းထိဥဆောင်ကြိုးပမ်းခဲ့ကြတာပါဒီဆုံးဖြတ်ချက်ကြောင့်တော့ဆီးရီးယားကလူသားပေးဒုက္ခအဆုံးသတ်သွားမယ်လို့ကျွန်တော်တို့မယူဆပါဘူးဒါပေမဲ့လည်းဒါဟာလူမျိုးရေးကောင်စီကပြသလိုက်တဲ့အပြုသဘောဆောင်လက္ခဏာပါပဲအခုတော့ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့အကောင့်ထဲပေါ်ကြရပါမယ်လို့ကုလသမဂ္ဂဆိုင်ရာကူဝိတ်တမ်မတ်ကြီးမန်ဆူအယ်အိုတိုင်ပီကပြောပါတယ်လူသားစာနာမှုအကူအညီတွေပေးပို့နိုင်ရေးအပြင်းထန်နာမကျန်းဖြစ်နေသူတွေနဲ့ဒဏ်ရာရထားသူတွေကိုရွှေ့ပြောင်းကယ်ထုတ်ရေးတို့အတွက်တိုက်ပွဲတွေကိုနောက်ထပ်အချိန်မဆွဲဘဲအနည်းဆုံးရက်30ဇက်တက်ရဆိုင်ထားဖို့အဖွဲ့အားလုံးကိုဒီဆုံးဖြတ်ချက်ကတောင်းဆိုထားပါတယ်။ IS အစိုးရအဖွဲ့နူဇရတအူဒါမှမဟုတ်အယ်ကိုင်ဒါလိုအကြမ်းဖက်ဝါဒီအဖွဲ့တွေနဲ့ပတ်သက်ရင်တော့ဒီအပြစ်ခတ်ရဆဲရေးကအကျိုးမဝင်ပါဘူး။ဒီအပြစ်ရဲ့တောင်းဆိုချက်ကိုစီးရီးယားဆိုရကလိုက်နာမလားဆိုတာသံသယရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောပေမဲ့အပြစ်ခတ်ရဆဲမှုအလုပ်ဖြစ်စေဖို့အခွင့်အရေးပေးရမယ်လို့ပြောပါတယ်။ဆုံးဖြတ်ချက်ချမှတ်ဖို့ကိစ္စရုရှားကအတားအဆီးလုပ်တာကိုလည်းတန်မတ်ကြီးဟေလီကပြစ်တင်ဝေဖန်ပါတယ
်။အီတလီနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တပတ်လောက်သာလိုတော့တဲ့အချိန်မှာထောင်ချီတဲ့နိုင်ငံသားတွေကရောမမြို့အပါအဝင်မီလန်နဲ့ဖာလမူမြို့တွေမှာစနေနေ့ကဆန္ဒပြကြပြီးလက်ရဇွန်အုပ်စုတွေကရောဖက်စစ်စနစ်ဆန့်ကျင်ရေးအုပ်စုတွေကပါဆန္ဒပြကြတာဖြစ်ပါတယ်။ရောမမြို့မှာတော့ဆန္ဒပြသူအုပ်စုကြီးဟာဖက်စစ်စနစ်နဲ့နိုင်ငံသားမုန်တီးရေးကိုဆန့်ကျင်ကြောင်းဆန္ဒပြကြပြီးဒီလူအုပ်ကြီးဟာအခြားမြို့ရွာတွေကနေဘတ်စကားတွေနဲ့လာရောက်ဆန္ဒပြကြတာလည်းရှိပါတယ်။ရောမမြို့မှာလူညုံရေးလွန်စွာတင်းကျပ်ထားပြီးအဓိကရုံးနှိမ်နေရေးရဲတွေကိုနေရာအနှံ့ချထားပါတယ်။ဆန္ဒပြသူတွေဟာဖက်စစ်စနစ်နောက်ထပ်ပေါ်မလာစေရဘူးဆိုတဲ့ကြွေးကြော်သံတွေဩဟစ်ကြပါတယ်။ဖက်စစ်လက်သစ်ဝါဒီတွေဥဆောင်တဲ့မီလန်မြို့ကဆန္ဒပြပွဲမှာတော့လက်ဝဲစွန်းအုပ်စုဆန္ဒပြသူတွေနဲ့ရဲတွေကြားရုံးရင်ဆန်ခတ်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပါလမုန်မြို့မှာဖက်စစ်လက်သစ်ဝါဒီခေါင်းဆောင်တူလမ်းပေါ်မှာအတိုက်ခတ်ခံရပြီးနောက်လက်ဝဲစွန်းနဲ့လက်ရစွန်းအုပ်စုတွေကြအကြမ်းဖက်မှုတွေဖြစ်လာမှဆိုးတဲ့အတွက်အန်ဒီနာကဈေးဆိုင်တွေခတ်ဆော့ဆော့ပိတ်လိုက်ကြပါတယ်။မီလန်မြို့မှာတော့လာမယ့်ရွေးကောက်ပွဲဝင်မဲ့ရွှေပြောင်းဝင်လာသူစန့်ကျင်ရေးခေါင်းဆောင်ဆယ်ဗီနီကထောင်ချီတဲ့လူအုပ်ကြီးကိုမိခွန်းပြောရမှာအီတလီနိုင်ငံသားတွေကသာပထမဦးစားပေးဖြစ်စေရမယ်လို့ဆိုလိုက်ပြီးအီတလီနိုင်ငံကိုယဉ်ကျေးမှုနဲ့ကြော်ဝချမ်းသာခြင်းတွေယူဆောင်လာတဲ့ရွှေပြောင်းဝင်လာသူတွေနဲ့စစ်ပွဲတွေကနေထွက်ပြေးလာသူတွေကိုသာအီတလီကလက်ခံထားကြောင်းအကယ်၍သူသာရွေးကောက်ပွဲနိုင်ငံရင်အစိုးရသူ့အစိုးရအနေနဲ့အာဖရိကတိုက်သားတွေကိုသူတို့မူရင်းနိုင်ငံတွေမှာပဲအဆင်ပြေအောင်ကူညီပေးသွားမှာဖြစ်ကြောင်းပြောပါတယ်
မြောက်ကိုရီးယားကိုအမေရိကန်ကတန်ခတ်ရည်ရွယ်မှုအသစ်တွေချမှတ်လိုက်တဲ့အပေါ်တရုတ်နိုင်ငံကစနေနေ့မှာဒေါ်သတကြီးတုံ့ပြန်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝန်ပြည့်တုံးကြီးထုတ်လို့ရအစီအစဉ်တွေရပ်ဆိုင်းသွားစေရေးကြိုးပမ်းမှုတွေကိုဒီလိုတန်ခတ်ရည်ရွယ်တာကတံပြန်သက်ရောက်မှုဖြစ်စေတယ်လို့ဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ဆိုအဖြစ်မြောက်ကိုရီးယားအပေါ်အကြီးမားဆုံးတန်ခတ်ရည်ရွယ်မှုတွေကိုချမှတ်လိုက်တဲ့အကြောင်းတောက်ချန်တွေကကြေညာတာပါ။ဒါအပြင်အရေးယူမှုတွေကအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးလှုပ်ဆောင်မယ်လို့လည်းထင်ကြောက်ထားပါတယ်။လူပုဂ္ဂိုလ်တဦးနဲ့တရုတ်နဲ့တခြားနိုင်ငံ9နိုင်ငံမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီ28ခုနဲ့တင်ပေါ်28စင်းတို့ကိုပြစ်မှတ်ထားပြီးတန်ခတ်ရည်ယူတာပါ။မြောက်ကိုရီးယားရဲ့တရားမဝင်ရေချောင်းတွေယူပို့ဆောင်ရေးနဲ့ကုန်သွယ်ရေးတွေကိုဖယ်ရှားပစ်ဖို့ရည်ရွယ်တယ်လို့ဆိုပါတယ်။အဲဒီကုမ္ပဏီတွေရဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တယ်လို့အမေရိကန်နိုင်ငံသားတွေအဲဒီကုမ္ပဏီတွေနဲ့ပတ်သက်ဆက်ဆံတာကိုလည်းပိတ်ပင်တားမြစ်ပါတယ်။တနိုင်ငံနဲ့တပေါ်နဲ့အမေရိကန်ကတန်ခတ်ရည်ယူမှုတွေချမှတ်တာကိုတရုတ်နိုင်ငံကအခိုင်အမာကန့်ကွက်ကြောင်းနဲ့ဒီကိစ္စကိုနိုင်ငံတကာဥပဒေနဲ့အညီအလေးနဲ့ထားကင်တွယ်သွားမယ်လို့တရုတ်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာပြောထားပါတယ်။တင့်လျော်တဲ့နယ်ပယ်ရီမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိုမထိခိုက်အောင်ရှောင်ရှားဖို့အတွက်တန်ခတ်ရည်ရွယ်မှုတွေကိုချက်ချင်းရုပ်သိမ်းဖို့လည်းအမေရိကန်ကိုတရုတ်နိုင်ငံရဲ့ဌာနကတောင်းဆိုပါတယ
်။2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ဆက်ဆက်ပြီးအမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီမှကြားနာမေးမြန်းချိန်တုန်းကဒီမိုကရက်လွှတ်တော်အမတ်တွေမှတ်တမ်းတင်ထားတဲ့လွှတ်တော်မှတ်တမ်းတစ်ခုကိုတချို့အချက်လက်တွေထုတ်ပယ်ပယ်ဖြတ်ပြီးသမ္မတအမျိုးတော်ကထုတ်ပြန်လိုက်ပါတယ် FBI ထောက်လှမ်းရေးအဖွဲ့ဟာစောင့်ကြည့်ထောက်လှမ်းခွင့်ကိုအလွဲသုံးစားလုပ်ခဲ့တယ်လို့စွပ်စွဲထားတဲ့ Republican ဘက်ကအလားတူမှတ်တမ်းကိုတံပြန်တဲ့အနေနဲ့ဒီမိုကရက်တွေဘက်ကပြည့်စုံထားတဲ့မှတ်တမ်းကိုထုတ်ပြန်တာပါ Republican အောက်လွှတ်တော်အမတ် Devin Nunes ရဲ့ဝန်ထမ်းတွေပြည့်စုံထားတဲ့မှတ်တမ်းကိုထုတ်ပြန်ပြီးတည်င်းသုံးဘက်အကြာစနေနေ့မှာဒီမိုကရက်ဘက်ကမှတ်တမ်းကိုထုတ်ပြန်တာပါမှတ်တမ်းတွေကဘယ်အချက်လက်တွေကိုထုတ်ပြန်ဖို့သင့်တယ်မသင့်ဘူးဆိုတာ FBI အဖွဲ့အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီနဲ့ထိပ်တန်းကော်မတီဝင်ဒီမိုကရက်အမတ် Adam Schiff တို့အကြားစိတ်ဆက်ညှိနှိုင်းပြီးတဲ့နောက်ဒီမှတ်တမ်းကိုထုတ်ပြန်တာလည်းဖြစ်ပါတယ်အဲ့ဒီအချိန်သမ္မတလောင်းထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြံပေးကာတာပေ့ချ်ကိုစောင့်ကြည့်ထောက်လှမ်းရေးဖက်ဒရယ်တရားရုံးခွင့်ပြုချက်ရယူတာမှာအသုံးပြုခဲ့တဲ့အတိုက်ခံသုတေသနမှတ်တမ်းအစုအဝေးဟာဒီမိုကရက်တွေကရန်ပုံငွေထောက်ပံ့ပြီးပြုစုရေးသားခဲ့တယ်ဆိုတဲ့အချက်ကို FBI ကဖုံးနှားခဲ့တယ်လို့ Republican တွေရဲ့ Nunes မှတ်တမ်းကဆွဆွဲထားတာပါ Adam Schiff ပြုစုတဲ့ဒီဒီမိုကရက်တွေရဲ့အခုမှတ်တမ်းက Republican ဆွဆွဲချက်ကိုတုံ့ပြန်တိုက်တာလည်းဖြစ်ပါတယ
် PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့တနင်္လာနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသကဒုက္ခသည်စခန်းတွေမှာရောက်နေတဲ့ Arrogant Ruhingja Salvation Army ASA အဖွဲ့ဝင်တွေဟာမြန်မာစစ်တပ်ကိုတိုက်ခိုက်ဖို့ပြည်ပ ASA အဖွဲ့ဖွဲ့ဖို့ပြင်နေတယ်လို့ထိုင်းချေဆိုင် PBS Online သတင်းတပုတ်မှာဖော်ပြထားပါတယ်။ PBS သတင်းအဖွဲ့ဟာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကောက်ဆက်စ်ဘဇားဒေသကိုတွားပြီး ASA အဖွဲ့ဝင်တချို့လူစုတွေနဲ့တွေ့ဆုံမေးမြန်းခဲ့ပြီးတဲ့နောက်အခုလိုရေးထားတာပါ။သူတို့တွေဟာပြည်ပမှာရောက်နေပေမဲ့မွတ်စလင် Ruhingja တွေကိုအကောက်အွယ်ပေးဖို့ပိုင်းဖြတ်ထားတယ်လို့သူတို့တွေ့ဆုံမေးမြန်းခဲ့သူတွေကပြောကြောင်းသတင်းမှရေးထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့အာဆာအဖွဲ့ဝင်တွေကြားအဆက်အသွယ်မပြတ်ရှိနေပြီးပြည်ပရောက်အာဆာအဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးအလားအလာကိုဆွေးနွေးနေကြကြောင်းအကြောင်းကတော့ရခိုင်ပြည်နယ်တွင်းကသူတို့အဖွဲ့ဝင်တွေအားနည်းနေပြီးလက်နက်ခဲယံလုံလောက်မှုမရှိတဲ့အတွက်ကြောင့်ဖြစ်ကြောင်းအဖွဲ့ဝင်တဦးကပြောတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်တွင်းကအဖွဲ့ဝင်တွေဟာတစုကို၅ယောက်ပါအစုအဖွဲ့လေးတွေဖွဲ့စည်းထားကြောင်းအဖွဲ့ငယ်တစ်ခုရဲ့အဖွဲ့ဝင်တွေဟာသူတို့တခါမှမမြင်ဘူးတဲ့အကြီးအကဲကညွန်ကြားတဲ့လုပ်ငန်းကိုလုပ်ဆောင်ကြမယ်လို့နောက်ထပ်အာဆာဖွဲ့ဝင်တူကထိုင်း PBS ကိုပြောတယ်လို့လည်းရေးထားပါတယ်။မောင်တော်မျိုးကြေးရွာ40ကရွာတိုင်းမှာအာဆာဖွဲ့ဝင်100ကနေ200ကြားရှိခဲ့ပေမဲ့အခုတော့အများစုဟာဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကြားမှာရှိနေကြတယ်လို့အာဆာဖွဲ့ဝင်တွေကဆိုပါတယ်။အထူးသဖြင့်ကောက်ဆက်ဘဇားကဒုက္ခသည်စခန်း12ခုမှရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာရောပြီးနေထိုင်နေတဲ့အာဆာဖွဲ့ဝင်အများပြားရှိတယ်လို့နောက်ထပ်သတင်းရင်းမြစ်တစ်ခုကပြောကြောင်းလဲထိုင်း PBS သတင်းမှာရေးသားဖော်ပြထားပါတယ်။
အမျိုးသမီးနိုဘယ်ညဉ့်ဉန်းရေးဆုရှင်သုံးဖြစ်တဲ့အီရန်နိုင်ငံကရှီရန်အီဘာဒီ၊ယေမန်နိုင်ငံကထာဝါကို ခမဲနဲ့မြောက်အယ်လန်ကမယ်ရီမာဂွာရီတို့ဟာရင်ဂျာဒုက္ခသည်အမျိုးသမီးတွေနဲ့တွေ့ဆုံဖို့နဲ့ဒုက္ခသည်တွေရဲ့အခြေအနေအရရက်ကိုလေ့လာဖို့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေပါတယ်သူတို့သုံးဦးဟာအမျိုးသမီးနိုဘယ်ညီညာရေးဆုရှင်6ဦး2006ခုနှစ်ကဖွဲ့ထားတဲ့ Nobel Women Initiative အဖွဲ့အနေနဲ့တွားရောက်ကြတာဖြစ်ပါတယ်။ Miss Carmen ကသူ့ရဲ့သူနဲ့သူ့ရဲ့လှုပ်ဖော်ကံပဲတွေဟာဥယျာဉ်စွန့်ထွက်ပြေးရတဲ့ရိညာအမျိုးသမီးတွေနဲ့အတူတကွရပ်တည်ကြောင်းဒီအမျိုးသမီးတွေရဲ့ပြောစကားတွေကိုနားထောင်ဖို့တောင်းဆိုကြောင်း AP သတင်းဌာနကိုစနေနေ့ကပေးပို့တဲ့ email မှာပြောပါရတယ်။ရိညာအမျိုးသမီးတွေဟာရိုဟင်ဂျာဖြစ်တာကြောင့်ရဲ့အမျိုးသမီးဖြစ်တာကြောင့်ရဲ့နှစ်ထပ်ကွန်းဘေးဒဏ်တင်ကြရတယ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတံကိုခံရတယ်လို့လိမ်ပိုင်းနဲ့ကြားမအခြေခံမတရားမှုတွေကိုလည်းခံကြရတယ်လို့သူကပြောပါတယ်ရိညာအမျိုးသမီးတွေရဲ့တီးခြားလူအပ်ချက်တွေကိုဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာဖြည့်ဆည်းမပေးနိုင်ပါဘူးလိမ်ပိုင်းအာတမပြုကျင့်ခံခဲ့ရပြီးထွက်ပြေးရတဲ့ရိညာအမျိုးသမီးတွေက20ရာခိုင်နှုန်းလောက်ပဲမရင်းကျင့်ခံရပြီးနောက်ပိုင်းကုသဆောင်ရှောက်မှုကိုရကြတယ်လို့ယမန်နိုင်ငံကညီငယ်ရေးဆုရှင်ကာမန်ကပြောတာပါရခိုင်ပြည်နယ်ကခြေရွာတွေကိုတိုက်ခိုက်မှုကြီးတွေမလုပ်ခင်လုပ်ပြီးနောက်ပိုင်းမှာလည်းမြန်မာလူမျိုးရေးတပ်တွေကအမျိုးသမီးတွေနဲ့မိန်းကလေးတွေကိုမရင်းကျင့်တာနဲ့လိမ်ပိုင်းစော်ကားမှုတွေလုပ်ခဲ့တယ်လို့လူအခွင့်အရေးဆောင်ကြည့် HRW အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ
်။အမေရိကန်ဆိုရာအစိုးရကကြေညာထားသလိုအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကိုနောက်နှစ်ကုန်ကျရင်ဂျေရုဆလင်မြို့ကိုရွှေ့မယ်စာဒီနှစ်မေလမှာရွှေ့မယ်ဆိုတာကြောင့်အလွန်မင်းစိုးရိမ်မိတယ်လို့တူရကီကပြောပါတယ်။နိုင်ငံတကာဥပဒေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဂျေရုဆလင်ဆိုင်ရာစုံပယ်ချက်တွေကိုကြော်လွန်လို့ဆောင်ခြင်းအားဖြင့်ရင်းညာရေးအခြေခံတွေကိုဖျက်ဆီးဖို့အမေရိကန်အစိုးရရဲ့တဆိုင်မမတ်လှုံ့ဆော်မှုကိုဒီစုံပယ်ချက်ကပြနေတယ်လို့တူရကီနိုင်ငံသားရေးဌာနရဲ့စနေနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။တန်ယုံကို2019ခုနှစ်ကောင်မှာရွှေ့မယ်လို့ဒုသမရမိုက်ပန့်စ်ကပြီးခဲ့တဲ့လမှာပြောပေမဲ့တောက်ကြနေကတော့မေလမှာရွှေ့မယ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောလိုက်တာပ
ါဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာတောက်ကြနေကကားပုံးထောင်ဖောက်ကွဲမှုနှစ်ခုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ38ဦးသေဆုံးသွားတယ်လို့ဆိုပါတယ်ဒါ့အပြင်နောက်ထပ်လူ30လောက်ဟာလည်းအပြင်းထန်ထိခိုက်ဒဏ်ရာရရှိသွားပါတယ်ပထမပေါက်ကွဲမှုကတော့ထောက်လန်းရေးဌာနဂျုံနာမှာဖြစ်ပြီးနောက်ထပ်ပေါက်ကွဲမှုကတော့ဆိုမာလီသမ္မတနန်းတော်နဲ့မီတာ300လောက်အကွာလုံညုံရင်ကင်းစခန်းနာမှာဖြစ်ပါတယ
်တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းရောင်တို့ကြီးညာပေးသွားကြတာပါအခုဇက်တိုက်နားဆင်ကြရမယ့်အစီအစဉ်တွေကိုတော့ရိုဟင်ဂျာကလေးငယ်တွေအရေးပေါ်အကူအညီလိုအပ်နေတဲ့ဆိုတဲ့အကြောင်းနဲ့စပါမယ်ရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့စီရင်ခန်းစာသစ်တစ်စောင်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီကိုဝင်ဖို့နီးကပ်လာနေသလိုမြန်မာနိုင်ငံမှာလည်းအကြမ်းဖက်အခြေအနေနဲ့သူတို့ရဲ့အခြေခံအခွင့်အရေးတွေကိုညှင့်ပယ်ခံနေရတာကြောင့်အဲ့ဒီကလေးတွေအတွက်အန္တရာယ်ရှိနေတယ်လို့ UNICEF ကပြောပါတယ်။ဂျနီဗာကုလသမဂ္ဂဌာနချုပ်ကနေလာတဲ့သတင်းဆောင်ပါကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာကလေးငယ်ခံမှန်းရေအတွက်38,000ခွဲရှိနေသေးပြီးသူတို့ဆွေမျိုးသားချင်းတွေနဲ့အိမ်နီးချင်းတွေထွက်ပြေးသွားရတဲ့အကြမ်းဖက်အခြေအနေနဲ့ဆိုးရွားမှုတွေပေါ်ထိတ်လန့်နေကြတယ်လို့ UNICEF အစီရင်ခံစာမှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ပြီးခဲ့တဲ့နှစ်နဲ့အရင်နှစ်တွေကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ခံမှန်းရေ9,340,000ပတ်ဝန်းကျင်ရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်မှာပါကလေးငယ်တွေဟာအခြေအနေဆိုးတွေထဲမှာပိတ်မိနေပြီးသူတို့ရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတယ်လို့အနာဂတ်အတွက်စိုးရိမ်နေကြတယ်လို့အစိုးရစာပြုစုရေးသားသူ UNICEF အဖွဲ့ရဲ့ပြန်ကြားရေးဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ် Simon Ingram ကအစိုးရစာထုတ်ပြန်တဲ့ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မှာသတင်းထုတ်တွေကိုပြောပါတယ
်။ Our report issues a strong call to action on behalf of all Rohingya children.setting out specific requests
လေးငယ်ရေအားလုံးအတွက်လှုပ်ဆောင်ပေးဖို့ကျွန်တော်အစီရင်ခံစာကအပြင်းထန်တောင်းဆိုထားပါတယ်။မြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံတကာအသိုင်းအဝိုင်းအတွက်ပန်ကြားချက်တွေကိုဆက်စပ်မှတ်မှန်ဖော်ပြထားပါတယ်
။အကြမ်းဖက်မှုတွေအဆုံးသတ်ဖို့ရိုဟင်ဂျာတွေအပေါ်ရှေ့ပြောင်းသွားလာခွင့်ကန့်သတ်ထားတာ၊ဂျမားရေးပညာရေးနဲ့အတမူဝမ်းကြောင်းမှုတွေမှာပြင်းထန်လွန်းတဲ့ကန့်သတ်ချက်တွေရှိနေတာကိုရည်ညွှန်းပြီးသူတို့ခေါ်အားဖြင့်ရခိုင်ပြည်နယ်ကလူခွင့်ရေးအကျပ်အတည်းကိုဂိုင်းတွယ်ဖြေရှင်းဖို့မြန်မာအစိုးရကို UNICEF ကတောင်းဆိုထားပါတယ်။UNICEF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကိုယ်စားလှယ်အဒူဝါဘတ်ဘီဒါကလင်းစာရှင်းလင်းပွဲတွင်အခုလိုပြောပါတယ
် The first pillar is survival. The second pillar would be hope. And there is definitely a need to
ပထမထောက်ပံ့ရမှာကအသက်ရှင်တန်ရေးအတွက်ပါဒုတိယကတော့မျှော်လင့်ချက်ဖြစ်ပါတယ်ဒီကလေးတွေနဲ့သူတို့ရဲ့မိဘတွေမှာမျှော်လင့်ချက်ပြန်လည်ရှင်သန်လာအောင်လုပ်ပေးဖို့တကယ့်ကိုလိုအပ်နေပါတယ်ဒါကြောင့်လဲကျောင်းအတွက်ပညာရေးအတွက်ကူညီဖို့တိတ်ကိုအရေးကြီးနေတာပါဒါကကလေးတွေကျောင်းပြန်တည့်ရဖို့တင်မဟုတ်ပဲပုံမှန်ပတ်ဝန်းကျင်မျိုးမှာသူတို့ပြန်ရှင်သန်ခွင့်ရစေဖို့ပါ
2019ခုနှစ်ဩဂုတ်လကတည်းကရခိုင်ပြည်နယ်တွင်းနေရာအများပြားကို UNICEF နဲ့တခြားလူသားစာနာမှုအကူအညီပေးအဖွဲ့တွေဝင်ထွက်ခွင့်အပေါ်အပြင်းထန်ကန့်သတ်ထားပါတယ်။ပြည်နယ်တွင်းကကလေးငယ်အားလုံးအတွက်အကူအညီတွေချက်ချင်းအတားအဆီးမဲ့ပေးခွင့်ပြုဖို့နဲ့လူမှုဝန်ဝိုင်းတွင်တင်းမာမှုတွေကိုကင်တွယ်ဖြေရှင်းပြီးလူမှုသဟဇာတဖြစ်ရေးအားပေးတဲ့ရေရှည်လှုပ်ဆောင်ချက်တွေကိုချမှတ်ဖို့ UNICEF ကတောင်းဆိုပါတယ်။ကလေးငယ်တွေကိုအကောက်အွယ်ပေးပါလို့လည်း Simon Ingram ကတောင်းဆိုပါတယ်။
We're also calling for the protection of children of all ethnic groups in
Rakhine. And for the long term, Kofi Annan U Song le Yakhan Ye Ajan Pe Commission ga Pigaran ni ma tin pya tha le ajan pye twin ne le ni. Pi nay rin kaisa ye de ko yee shee pye le aun lut pho chin lo taung so ba.
Bangladesh ne Myanmar naingan ga klei ngai rui yin sai ni ya de Andre rui ko kan pye phye shin bo ya.တနင်္ဂနွေစလုံးကအကူအညီပေးလုပ်ငန်းတွေအတွက်လိုအပ်တဲ့ရန်ပုံငွေကိုအရင်ဆုံးကူညီထောက်ပံ့ကြဖို့နဲ့ရခိုင်ပြည်နယ်ကကလေးငယ်အားလုံးအတွက်အရေးအသွေးမီပညာရေးမှာရင်းနှီးမြှုပ်နှံလှုံ့ဆော်ပေးကြဖို့နိုင်ငံတကာအသိုင်းအဝိုင်းကိုလည်း UNICEF ကပန်ကြားထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနာဆင်ကြရပါမယ်မြန်မာနိုင်ငံမှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကိုလက်ခံနေပြီဖြစ်ပေမဲ့စီးပွားရေးတိုးတက်မှုနှေးကွေးနေပါတယ်ဒီအကြောင်းကိုဥအောင်ခင်သုံးသပ်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင
်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုအခြေခံပြီးပို့ကုန်ထုတ်လုပ်နိုင်ရင်ကမ္ဘာကုန်ထုတ်လုပ်ငန်းမှာပါဝင်လာနိုင်မှာမို့မြန်မာစီးပွားရေးတိုးတက်လာမယ်လို့ဦးသိန်းစိန်အစိုးရကယူဆပါတယ်။လက်ရှိအစိုးရကလည်းဒီလမ်းစဉ်အရနိုင်ငံခြားအရင်းအနှီးကိုလက်ခံပါတယ်။ရှင်းလာကုန်မှာပြုဆုံးမဲ့2018-18ဘန်ဒါယင်းနှစ်အတွက်ဇန်နဝါရီလလည်းအထိအတည်ပြုထားတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်း185ခုရှိပြီးအမေရိကန်ဒေါ်လာတန်း9000ကျော်ဖို့ရှိတယ်လို့မကြာမီကထုတ်ပြန်တဲ့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကြေညာချက်မှာပေါ်ပြထားပါတယ်စင်ကာပူကဒေါ်လာတန်း1900အကျော်အများဆုံးဖြစ်ပြီးတရုတ်ကတန်း1200ကျော်ဒုတိယလိုက်နေပါတယ်အမေရိကန်နဲ့ဗြိတိန်ဟာဒေါ်လာတန်း100ကျော်သာရင်းနှီးမြှုပ်နှံကြပါတယ်ထူးခြားတာကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုကန်တာလိုက်ခွဲကြည့်ရင်ကုန်ထုတ်လုပ်ငန်းဟာဒေါ်လာတန်း1500ကျော်နဲ့အများဆုံးဖြစ်နေတာပါပဲအိမ်ချမ်းရေးမှာဒေါ်လာတန်း1000ကျော်တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးမှာဒေါ်လာတန်း600ကျော်စွမ်းအင်မှာတန်း300ကျော်စိုက်ပျိုးရေးမှာ100ကျော်ရင်းနှီးမြှုပ်နှံထားတာတွေ့ရပါတယ်။ဒါပေမဲ့ကုန်ထုတ်လုပ်ငန်းကဏ္ဍဟာနိုင်ငံခြားရင်းနှီးမှုစုစုပေါင်းရဲ့70%တောင်ရှိပါတယ်
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏမှာ38%နှုန်းကိုရေနံနဲ့သဘာဝဓာတ်ငွေထုတ်ယူရေးမှာသုံးစွဲထားပါတယ်။ဒုတိယအများဆုံးကတော့စွမ်းအင်ကန်တာဖြစ်ပြီး24%လုံးရှိပါတယ်။တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးက14%လုံးဖြစ်လို့တတိယအများဆုံးပါ။စိုက်ပျိုးရေး၊မွေးမြူရေးနဲ့စက်မှုလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံတာဟာ100%လုံးတော့မရှိပါဘူး။တရုတ်ပြည်မှာဈေးကွက်စနစ်စတင်ကျင့်သုံးစဉ်ကအလုပ်သမားအင်အားသုံးပြီးပို့ကုန်ထုတ်လုပ်တဲ့ကုန်ထုတ်လုပ်ငန်းတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ခဲ့တာကြောင့်ပြည်သူတွေအလုတ်အကန်ရကြပါတယ်မြန်မာပြည်မှာတော့တယန်ဇာတနဲ့စွမ်းအင်ထုတ်လုပ်မှုမှသာနိုင်ငံခြားရင်းနှီးမြှုပ်နှံမှုများနေတာမို့အလုတ်အကန်ဖန်တီးပေးတဲ့အခွင့်အလမ်းနှဲပါနေပါတယ်ဥပမာဒေါ်လာတန်း1000ကျော်ရင်းနှီးတဲ့ရတနာဓာတ်ငွေစီမံကိန်းဟာအလုတ်သမား800လောက်ကိုသာအလုတ်ပေးနိုင်တာတွေ့ရပါတယ
်တယန်ဇာတကရတဲ့ငွေကိုအာဏာပိုင်အတိုင်းအဝိုင်းကအလွဲသုံးစားလုပ်ပြီးအခွင့်အူခံယူတာကြောင့်တိုင်းပြည်စီးပွားရေးမတိုးတက်တာကိုတရားစာတကျင်းစားလို့အမည်ပေးကြပါတယ်။ဘောဂဗေဒပညာရှင်အချို့ကဆိုရင်သဘာဝတရားစာတထုတ်ယူမှုမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်တာတိုင်းပြည်စီးပွားရေးကိုထိခိုက်စေပြီးကုန်ထုတ်လုပ်ငန်းမှာရင်းနှီးမြှုပ်နှံတာနိုင်ငံရဲ့စီးပွားရေးကိုတိုးတက်စေတယ်လို့ယူဆပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကစပြီးကုန်ထုတ်လုပ်မှုမှာဒေါ်လာတန်ပေါင်းထောင်ချီပြီး
နိုင်ငံခြားကရင်းနှီးမြှုပ်နှံလာပါတယ်လောကနဲ့နေကဆိုရင်အထေချုပ်လုံငန်းမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏ3ဆတိုးပွားလာပါတယ
်လုပ်ငန်းကျွမ်းကျင်ပြီးအိန္ဒိယနိုင်ငံတွေထက်လုံသားကသက်သာနေတဲ့မြမအထေချုပ်လုပ်ငန်းကြီးထွားလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်ရမှာလွယ်လွယ်ကူကူစီးပွားရေးလုပ်နိုင်သလားဆိုတာကိုအရင်ဆုံးလေ့လာကြပါတယ်စီးပွားရေးလုပ်ရတာလွယ်ကူမှုကိုကမ္ဘာ့ဘဏ်အုပ်စုကနိုင်ငံ190မှာလေ့လာတဲ့အခါမြန်မာဟာအဆင့်181မှာရှိနေတာတွေ့ရပါတယ်မြန်မာထက်လွယ်ကူတဲ့နိုင်ငံပေါင်း190ရှိပြီးမြန်မာထက်ခက်ခဲတဲ့နိုင်ငံ19နိုင်ငံသာရှိနေပါတယ်မြန်မာပြည်မှာရင်းနှီးမြှုပ်နှံရတာအနေရရှိတယ်လို့ယူဆနေတဲ့ကုမ္ပဏီတွေရှိနေပါတယ်။ဒါကြောင့်မြန်မာပြည်မှာဒေါ်လာတန်း 5,000 ကျော်ရင်းနှီးမြှုပ်နှံချိန်မှာအနေရကင်းတယ်လို့ယူဆကြတဲ့စင်ကာပူနိုင်ငံမှာဒေါ်လာတန်း 5,000 ကျော်ရင်းနှီးမြှုပ်နှံကြတာတွေ့ရပါတယ
်။စီးပွားရေးလုပ်ငန်းကွန်ထရက်ကိုသဘောတူထားတဲ့အတိုင်းလုပ်ကင်ဖို့တိုက်တွန်းရတဲ့အခါမှာမြန်မာဟာအခက်အခဲဆုံးလို့ဖြစ်နေပါတယ်။ကမ္ဘာ့ဘဏ်အုပ်စုရဲ့ Doing Business 2018မှာနိုင်ငံပေါင်း190ကိုရှင်းကြည့်တဲ့အခါမြန်မာဟာအဆင့်188အများဆုံးအဆင့်မှာရောက်နေပါတယ်မြန်မာတဲ့ဆိုတာနှစ်နိုင်ငံပဲရှိပါတော့တယ်တရားဥပဒေကိုရိုသေလေးစားခြင်းမရှိတာဟာစီးပွားရေးနယ်ပယ်အထိပြန့်နှံ့နေကြောင်းမြန်မာကပြတ်တက်နေတာဖြစ်ပါတယ်ဒါကြောင့်စီးပွားရေးလောကမှာတရားဥပဒေစိုးမှုမှုရှိရလားဆိုတာနိုင်ငံခြားကုမ္ပဏီတွေတန်တရာရှိနေကြပုံရပါတယ်အစိုးရကတော့2016မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေဖြင့်ပြဋ္ဌာန်းထားတာကြောင့်ပြည်ပအရင်အနည်းတိုးပွားလာလိမ့်မယ်လို့မျှော်လင့်နေပါတယ်။မြန်မာပြည်မှာအလားအလာရှိနေတာတွေများပြီမဲ့လက်တွေ့မှာတင်းတလို့ဖြစ်မလာတာတွေကလည်းများနေပါတယ်။လက်ရှိဗန္ဒယီနှစ်ဖြစ်တဲ့2018-18ပထမ6လပတ်မှာနိုင်ငံခြားအရင်အနည်းဒေါ်လာတန်း 5,000 ကျော်ခွင့်ပြုထားပြီမဲ့လက်တွေ့ရင်းနှီးမြှုပ်နှံမှုဟာတန်း 4,000 နီးပါးပဲရှိတယ်လို့သိရပါတယ်။ဒါပေမဲ့ကုန်ထုတ်လုပ်ငန်းအထူးသဖြင့်အထည်ချုပ်လုပ်ငန်းမှာရင်းနှီးမြှုပ်နှံမှု3ဆတိုးလာတာကိုကောင်းတဲ့လက္ခဏာလို့မြင်ကြပါတယ်ခင်ဗျာ
။ညောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလည်းနှာစင်လေ့လာကြရအောင်ပါရှင်။
ဒီရင်ဘာအင်္ဂလိပ်ဘက်ကစံကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
pick up the tab
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက pick pick up up pick up ကကောက်ယူလိုက်တာ the tab the tab ကဘန်စကားဖြစ်ပြီးစားတော့ဆိုင်ဒါမှမဟုတ်အယောင်ဆိုင်မှာပေးတဲ့ချက်တင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စုစုခွန်ရဲ့တိုက်ရိုက်ဒီဘေကငွေပြေစာဖြတ်ပိုင်းကိုကောက်ယူလိုက်တာဖြစ်ပါတယ်။ idiom ဆိုရယ်တော့ right ဒီဘေကကြတဲ့တဲ့ငွေကိုတာဝန်ယူရှင်းပေးတာကြတဲ့လောက်ကိုငွေထုတ်ပေးတာဖြစ်ပါတယ်။ဒီအုံကိုတောင်ကိုရီးယားနိုင်ငံပျုံချုံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားဘက်ကကောင်းဆောင်ကင်ဂျွန်အုန်ရဲ့ညီမအပါအဝင်ဖျော်ဖြေရေးအဖွဲ့သား139ဦးနဲ့အာကစားသမားတွေစုစုပေါင်းမြောက်ကိုရီးယားကလူ900ကျော်လာရောက်တဲ့ကုန်ကျစရိတ်ဖြစ်တဲ့ဒေါ်လာ 1.8 သန်းကိုကျခံဖို့တောင်ကိုရီးယားကသဘောတူခဲ့တဲ့အတွက်ကြောင့် Wall Street Journal သတင်းစာကြီးက North Korea leaves the South to pick up its Olympic tab ဆိုပြီး Olympic ကုန်ကျစရိတ်ကိုမြောက်ကိုရီးယားကတောင်ပိုင်းကိုကျခံစေတယ်လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Gopi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John picked up the tab for his friend's farewell party at the restaurant.
စားတော့ဆိုင်မှာသူတငယ်ချင်းနှုတ်ဆက်ပွဲအတွက်ကုန်ကျစရိတ်ကိုဂျွန်ကကြခံလိုက်တယ်လို့ဒေဗီရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John picked up the tab for his friend's farewell party at the restaurant.
ခုဆက်လက်တင်ပြပေးမှာကတော့
All eyes on
ဖြစ်ပါတယ်။စာလုံးပေါင်းကALL all ga alo EYES eyes ga myesi ON ON ကအပေါ်ဖြစ်ပြီးစကလူခွန်ရဲ့ဓာတ်ရိုက်ဒီဘက်ကတော့မျက်စိအားလုံးကတခုခုပေါ်မှာရောက်နေတာဖြစ်ပါတယ်။ Idiom ဆိုတဲ့သဝိုက်ဒီဘက်ကလည်းတိတ်မကွာလှပါဘူး။အများရဲ့အာယုံဆိုင်ခံရတာ၊ဝိုင်းကြည့်ခံရတာ၊စောင့်ကြည့်ခံရတာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုမြောက်ကိုရီးယားနဲ့ပဲပတ်သက်ပြီးကောင်းဆောင်ကင်ဂျွန်အင်ရဲ့နျူကလ িয়ার မျှော်မှန်းချက်တွေဒုံးလက်နဲ့ပြစ်လွတ်ဆန်းသတ်မှုတွေသူ့ရဲ့မကြာခဏချင်းချောက်မှုတွေကြောင့်အမေရိကန်ထောက်လှမ်းရေးကကိုရီးယားကျွန်းဆွယ်မှာမြောက်ကိုရီးယားကိုမျက်စိတောက်ထောက်ကြည့်နေတယ်ဆိုပြီး foreignpolicy.com မှာ all eyes on north korea ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
all eyes were on the minister when he visited the refugee camp recently
ဝချာဒီမီကဒုက္ခသည်စခန်းကိုဝင်ကြီးသွားရောက်စဉ်ကသူ့ကိုလူတွေဝိုင်းအာယုံစိုက်ခဲ့ကြတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ All eyes were on the minister when he visited the refugee camp recently
ကိုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
a hard sell
ဖြစ်ပါတယ် a hard a hard ကခက်ခဲတဲ့လုပ်ရက်တစ်ခု sell sell ကရောင်းချမှုဖြစ်ပြီးစကူခွန်ရဲ့တိုက်ရိုက်ဒီပေကတော့ခက်ခဲတဲ့ရောင်းချမှုတစ်ခုဖြစ်ပါတယ်တမန်အပြင်ရောင်းချဖို့ခက်တဲ့ရောင်းလို့ထွက်ဆိုတဲ့ကုန်ပစ္စည်းဟာလူမကြိုက်လို့လက်မခံကြလို့ပဲဖြစ်ပါတယ်။လူကြိုက်ရအောင်လက်ခံလာရအောင်အတင်းအကျပ်ရောင်းမှတောင်ဆိုရင်ဈေးလျှော်ရောင်းမှစသဖြင့်ရောင်းတဲ့ view ဟာဒီတုံးဖို့လိုအပ်တာဖြစ်ပါတယ်။ဒါကြောင့် idiom ဆိုတဲ့သဘောဒီပဲကတော့လူတွေလက်ခံလာအောင်လုပ်ဖို့လူတွေရဲ့ထောက်ခံမှုရရှိဖို့ခက်ခဲတာဖြစ်ပါတယ်။တနည်းတော့ဖိအားပေးမှအတင်းအကျပ်လုပ်မှဖြစ်နိုင်တဲ့သဘောမျိုးလက်ခံနိုင်မဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုသမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်နဲ့ပတ်သက်လို့ဒီမိုကရက်တစ်ဘက်ကထက်လွတ်တော်မှာရောအောက်လွတ်တော်မှာပါလက်မခံနိုင်ပဲရှိနေတာဖြစ်ပါတယ်။အထူးသဖြင့်ဒါကားလို့ခေါ်တဲ့ငယ်စဉ်ခလေးဘဝကလေးကအမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်ရှိလာတဲ့လူတွေရဲ့ရှေ့ရေးနဲ့ပတ်သက်လို့အငင်းပွားနေတာဖြစ်ပါတယ်။ဒါကြောင့် Dutch Weller တင်းစာကြီးကWhy Donald Trump's immigration deal is a hard sell so ye kaung ji ne yee da bi Donald Trump ye luwe mu chi cha ye a si sin go ba chaung le mkan cha de le le khan cha bu pe min ban ma chou sa ya ma phit de chaung shin lin ya tha pya ga da phit par de di thong ne pat de lo George go pi de u ma go le la chi cha ya aw ba
The tax increase on electricity will be a hard sell to voters.
ကျစီတအားပေါ်အခွန်တိုးကောက်တာဟာမင်းဆန်တရှင်တို့တွေလက်ခံနိုင်မှုခက်ခဲမှာဖြစ်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The tax increase on electricity will be a hard sell to voters.
ဒီတိမ်ပါတင်ပြခဲ့တဲ့ EDM အသုံးတွေကတော
့ Pick up the tab. All eyes on a hard sell.
တို့ဖြစ်ကြပါတယ်
။နောက်တိမ်ပါခုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့။ဆောင်မျောနာစင်ကြပါရှင
်ဒလလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်သောတာရှင်တွေအနေနဲ့ကျမတို့ VOA ကိုစာလိုက်ကနေတစင်ဝေဖန်ကြံပေးစာတွေပေးပို့လို့တယ်နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင်ကျမတို့ရဲ့စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်မဲ့နိုင်ဝက်စာအစီအစဉ်မှာတော့ဒိုက်ရိုက်လေးလိုင်းဆွေးနွေးခံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ32 40နဲ့48အပြင်လိုင်းလာမီတာ190ကနေဒိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဆွေးနွေးပွဲကျင်းပစီစဉ်သူကိုအောင်လွင်ဦးဖြစ်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တိုက်ရိုက်လေးလိုက်စီစဉ်မှာတော့ငင်းငင်းစွာစူဝေးခြင်းနဲ့စီတန်းလက်လက်ရင်းဆက်ရဥပဒေကိုလွတ်တော်မှာပြင်ဆင်ဖို့ဆွေးပြထားတဲ့ကိစ္စကိုဆွေးနွေးသွားမှာဖြစ်ပါတယ်။ငင်းစုစည်းလို့လူသိများတဲ့ဒီဥပဒေကိုပြင်ဆင်ရမှာဒီဆန္ဒပြောင်းဝဲတွေအတွက်သွေးဆောင်စည်းရုံးတွေကိုရှောင်ရှားနိုင်မှုနိုင်ငံတကာသားတွေကိုချင်းတရားနဲ့ညီဆန္ဒထုတ်ဖော်နိုင်မှုရည်ရွယ်ပြီးတော့ဆန္ဒပြောင်းဝဲအတွက်ကုန်ကျစရိတ်နဲ့ကြားခံမဲ့သူရဲ့အချက်လက်ကိုဟိုတင်ပြဖို့ထပ်မံဖြည့်ဆွတ်မယ်လို့ဆိုရင်လည်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တွေဒီမိုကရေစီအခြေခံတွေပေါ်မှာကန့်သတ်မှုတွေဖြစ်လာမှာကိုဆိုရင်မကင်းတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဟိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်သူကတော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီကောလင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးစောင်ဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့လူခွင့်ရေးရှင်နေဦးသိန်းသန်းဦးဖြစ်ပါတယ်ဦးဒီဆွေးနွေးမဲ့ပုဂ္ဂိုလ်တွေကရှင်နေဦးသိန်းသန်းဦးကတော့လေလိုင်းပေါ်မှာရောက်နေဖြစ်ပါတယ်ဆိုတော့ကျွန်တော်ဆရာဦးသိန်းသန်းဦးရဲ့သဘောထားကိုအရင်ဆွေးနွေးကြပါတယ်ဆိုတော့ဒီငိမ့်စုစီဥပဒေမှာပေါ်တဲ့ဒီမတမာတဲ့ရည်ရွယ်ချက်ရှိတဲ့သူတွေကိုဟန်တားဖို့ဥပဒေကိုဖြစ်ဆွတ်ပြင်ဆင်မယ်လို့ဆိုပါတယ်ဆိုတော့အခုအခြေအနေကတကယ်ပဲဒီလိုဖြစ်ဆွတ်ပြင်ဆင်မှုလိုအပ်တဲ့အခြေအနေမျိုးမှာရှိနေသလားဆရာဦးသိန်းသန်းဦးဗျာ
တို့ကတော့နိုင်ငံကဆန်းလုပ်တွေနဲ့ကျွန်တော်တို့တခြားလုံးတောင်းဆိုလာခဲ့တဲ့အချက်တွေပေါ့နော်အဲ့ဒါဒီပေါင်းဆက်နိုင်မယ်ဆိုရင်တော့ငိမ့်စုစီဥပဒေဆိုတာကငကူတွေကမရှိတဲ့ဥပဒေဖြစ်တယ်ဗျာနော်ဒါအရင်အထုတ်ရကကတို့ဆန္ဒပြမဲ့လူတွေကိုတားဆီးပိတ်ပင်လို့အကြောင်းမျိုးမျိုးပြပြီးတော့ကန့်တတ်ပိတ်ပင်တာတွေလုပ်ခဲ့တဲ့ဥပဒေပဲ။လမ်းကကားရှိတဲ့ဆိုရင်လည်းဟိုလမ်းလုံလုံရေးမထိခိုက်အောင်ကြံနဲ့မလူလာတဲ့ပြဿနာမှာပေါ်ပေါက်အောင်ထားတာ။ကျွန်တော်ဒီမှာတော့အဲ့ဒီသဘောကိုမဟုတ်ဘူး။အเจ้าကြားကလည်းတင်အောင်မထွေလို့ဆိုကဏ္ဍခွင့်ပြုချက်ယူအောင်မယ်။စတဲ့မလူလာအပ်တဲ့ဒီကန့်တတ်ပိတ်ပင်မှုတွေရှိနေတဲ့အထက်မှာအခုဒါကဒီထပ်တိုးဖြစ်နေဆိုတဲ့အချက်ကတော့ကျွန်တော်စိတ်ကလူလည်းမလို့အပ်ဘူးညနောက်တစ်ခုကဘာသွားသဘောဟိုပေါ်ပေါက်နေလဲဆိုတော့ကိုယ်နဲ့ဆန့်ကျင်တဲ့အဖွဲ့အစည်းကိုဟိုဒုက္ခပေးဖို့အတွက်နော်လှုပ်တယ်လို့ဖြစ်တော့တကယ်ရွေချက်ကဒီ FOE Freedom of Expression ကိုတွားပြီးတော့လူလက်စာစည်းကမ်းလေးမှာတွားပြီးတော့အကန့်အသတ်ဖြစ်စီတဲ့သဘောမျိုးဖြစ်သွားတယ်ကြာကျွန်တော်တို့ဒီလူပြင်ဆင်မဲ့ဆိုတာသဘောမတူဘူးလူလည်းမလို့အပ်ဘူးကျွန်တော်တိုင်တယ်
โอเคဆိုတော့ဟိုဆရာပြောသလိုပါပဲဒီဥပဒေရရှိအောင်မရှင်းသိမှုဆိုပြီးအရင်ကတည်းကဖြတ်တောင်ဖြတ်ဖို့ဆိုပြီးပြောထားတဲ့ဥပဒေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်ဒါပေမဲ့အခုသူတို့ကပြင်ဖို့စင်ဖို့ဖြစ်နေတယ်ဆိုတော့လက်ရှိနိုင်ငံရေးအခြေအနေကဟိုလိုအပ်ချက်အရာဖြစ်ရမယ်ဆိုတဲ့သဘောမျိုးပြောနေတယ်ဆိုတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေရောပိုဆိုးလာတဲ့ထိ ंछ ုပ်ဖို့လိုနေတဲ့အခြေအနေမျိုးတကယ်ပဲရှိနေတဲ့ဟိုအတိတ်ပဲထွက်နေသလားဆရာ
ဘုဟုဘုရားကျွန်တော်မြင်တာကတော့တိုင်းပြည်ရဲ့အခြေအနေကဟိုတရားဥပဒေမှထိ ंछ ောက်မှာမဟုတ်တရားဥပဒေမဆိုးမှုတာဗျာတရားဥပဒေစိုးမှုမဲ့နေတာပေါ့နော်ဒီတရားဥပဒေစိုးမှုကိုထိန်းသိမ်းရမယ့်ပြည်ထောင်စုဝန်ကြီးဌာနလိုအမျိုးတွေမြန်မာနိုင်ငံရဲတပ်ဖွဲ့လိုအမျိုးတွေကပေါ်ပေါက်နေတဲ့ပြဿနာတွေကိုအချိန်မဲ့တတိယကြီးပဲဖြစ်ဖြစ်ထိထိရောက်ရောက်ဟန့်တားမလုပ်နိုင်နိုင်လို့ရထိန်းသိမ်းမရအောင်ဖြစ်နေတာကတစ်ဖက်ဖွဲ့စည်းရတုတ်နေတာမျိုးမဟုတ်ဘူးဒါပေမဲ့ကျွန်တော်ကလက်ရာတွေတွေ့ရတယ်ဗျအဲ့ဒါကဒီဥပဒေမလိုပါဘူးညာကျွန်တော်တည်ဆဲဥပဒေတွေအများကြီးအဲ့ဒီကရေးယူလို့ရတာလို့ရှိတယ်ဟိုတမင်တကာဒီပြဿနာတွေတက်အောင်လုပ်တဲ့လူတွေရှိတယ်အဲ့ဒီလူတွေကဝင်သက်တွေကြည့်နိုင်ပေါ်တာပဲဥပမာအားဖြင့်ဒီဥက္ကဋ္ဌလောက်ကျန်တက်ဖြတ်မှုမှာပါတဲ့လူတွေရုံးကိုတွားပြီးတော့တမင်းဝအောင်စားထားတဲ့လူတွေ history လိုက်တဲ့အခါကျတော့အာဘင်မာရီဝင်းနေပြီးတော့ပြောတဲ့လူတွေအာဘေဟောပြောမှာပါတဲ့လူတွေဆိုတော့သူတို့ဝင်သက်တစ်ခုလုံးကိုကြီးနေရတာပဲညာအဲ့ဓာတွေကိုဒီဥတွေပြင်စားမလို့ပါဘူးပြည်စဲဥတွေနဲ့အညီတိတိယောက်ယောက်ကြောသားကျင်သားမခွဲခြားဘဲနဲ့တိုက်တွဲပြစ်ချင်းမဲ့ဆိုရတယ်အဲ့တော့ဓာကြီးကိုအဲ့ဒီအကြောင်းပြချက်နဲ့ဒါကြီးဖြတ်ပြမယ်ဆိုရင်တော့က
ထပ်ပြီးတော့ဘလူးလားအပ်တဲ့ပြဿနာတွေပေါ်ပေါက်ထားတယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ဆရာဦးတင်တယ်ကျွန်တော် channel ဆွေးနွေးမဲ့ပုဂ္ဂိုလ်အခုတိဆက်သွယ်နေတာဟိုတယ်လီဖုန်းဆက်သွယ်လို့မရသေးတဲ့အတွက်ဆရာဦးတင်တယ်ကိုပဲကျွန်တော်ဆက်မေးချင်တာရှိပါတယ်။ဆိုတော့ဆရာလည်းဆက်သွယ်ပြောသွားတာရှိပါတယ်။တခုကျွန်တော်နောက်တစ်ခုသတိထားမိတာလည်းပေါ့လေဒီဥပဒေပြင်မဲ့အချိန်မှာဒီနိုင်ငံရေးနောက်ကခြေနေတချို့ရှိနေတာပေါ့လေဒီဘာသာရေးလူမျိုးရေးသဘောထားပြင်းထန်တဲ့လှုပ်ရှားမှုတွေကိုဒီမြောက်ပေးနေတဲ့ဒီလက်မဲကြီးတွေလို့ပြောပြောနေကြတဲ့ကိစ္စတွေရှိနေတဲ့ဆိုတာမျိုးနောက်အခုနောက်ဆုံးဆိုလည်းဒီရခိုင်ပြည်နယ်ဒီမြောက်ဦးကဒီရုံးမှာနောက်ခွေရနေသွေးလုံးလုံဆောင်မှုတွေရှိရဲဆိုတော့ဆွဆွဲချက်မျိုးတွေလည်းရှိခဲ့တယ်ဆိုတော့ဒီလိုနိုင်ငံရေးနောက်ခံနေရှိနေတဲ့အခြေမျိုးမှာဥပဒေပြင်ဖို့ဖြစ်လာတယ်ဆိုတော့တကယ်လို့များဒီလိုနိုင်ငံရေးနောက်ပေါ့လေဒီလိုပြင်လာခဲ့ရင်ရောတကယ်ပဲထိရရောက်နေဒီလိုအခြေအနေမျိုးတွေဟန်တားနိုင်မဲ့အခြေအနေမျိုးတွေရှိနိုင်တယ်လို့ဆိုနိုင်လားဆရာ
ကျွန်တော်ကကွန်မစ်တင်ကလုံရဲတယ်မလုံရဲဘူးဆိုတဲ့ပြဿနာပဲ။ဒီဥတွေမပြင်းပြင်းပြီးမှလုံပါလား။နော်အခုကျွန်တော်တို့လက်မောက်တွေ့နေရတဲ့ဒီပဲအများကြီးပဲဗျာ။အဲ့ဒါတွေကိုဘယ်လောက်များထိထိရောက်ရောက်ကင်တွယ်အေးအေးယူဆောင်ရရဲတယ်လဲ။ဆိုတော့ပြဿနာရှိတာပေါ့ဗျာ။အဲ့တော့ဟိုခုနညဦးကိစ္စဖြစ်တယ်။ဒါလည်းကျွန်တော်တို့ကစဉ်းစားရတယ်ကအာဒီတင်တင်သုံးနှစ်တိုင်းတိုင်းလုံနေတဲ့နေရာကြီးကိုခွပြုလိုက်ခြင်းအပြင်ဖြစ်ပေါ်လာမယ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ခုမပြုတော့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေဘာလောက်กว่าလဲ။တဟာတဘောယုံနဲ့ဖြစ်တာလားဒီလိုပြဿနာမျိုးတမင်မဖြစ်ဖြစ်အောင်လုပ်သလားဒီလိုကျွန်တော်တို့ကစဉ်းစားရတယ်ဒီပြဿနာတိုင်းမှာတော့ရှိမှာပဲကြဒီလိုကျွန်တော်တို့လက်မဲဟောလက်ဖြူဟောအဆုတ်ပေါ့ဗျာတဲ့ကြောင့်ဆိုကျွန်တော်တို့ကတွေ့ရမှာပါပဲဘာလို့ဆိုတော့ဂွင်းဆက်တွေကိုကျွန်တော်ခုနပြောသလိုပဲထိတ်ကြည့်လိုက်လို့ရှိရင်ဘသူတွေကဘာပိစာတွေထွက်ပြောနေသလဲအင်းတိုင်းပေါ့ဗျာမမဒီတဏ္ဍတခြားလုံးမှာပေါ်ပေါက်နေတဲ့နိုင်ငံကြီးမတိမငင်ဖြစ်စေခြင်းနဲ့လူတွေရဲ့ဆန္ဒနဲ့လောက်ရကိုကျွန်တော်တို့ညင်းနေရပြီလေအဲ့တော့ဒီလေဥရိယငါငါခါဘူးရှိလေဗျာနော်ကျွန်တော်တို့ကနိုင်ငံတော်ဆိုတာကြည့်တယ်မရှိလေဗျာကျန်တဲ့အများကြီးဒုဋ္ဌိနာဖြစ်စီတဲ့ကိစ္စမျိုးတွေလည်းပတ်သက်တာတွေဖြစ်တယ်ဗျာအဥပမာအားဖြင့်ဒီမှာလူတက်မှုမှာဝင်ပြီးတော့အားပေးကုန်တယ်လို့ပြောလို့ကြောင်လုံးစော်နေလို့ရှိတယ်ဒါဟာဒုတက်မှုမှာကျန်ပါဖြစ်နေသေးတယ်ဗျာနော်အခုကိုဒီလုံညာတက်ပြတ်မှုကနောက်ကအခုမိတဲ့လူတွေဟာရေခဲတုံးကြီးအပေါ်အစိပိုင်းလေးတစ်ခုပဲဖြစ်နေတာအဲ့တော့သူအားပေးတဲ့လူတွေအများကြီးဗျာအဲ့ဒါတွေဘယ်လိုရေးဆွဲမလဲဆိုတော့အဲ့လိုကိစ္စတွေကိုတိတိယောက်ယောက်ကင်တွယ်ဆောင်ရွက်ခြင်းမရှိဘဲနဲ့ဒီလိုယတနာကိုအဲ့ဒါကိုအကြောင်းပြတော့ဒါကိုတင်းလာမယ်ဆိုတော့မှန်ကန်တဲ့ရည်ရွယ်ချက်မဟုတ်ဘူးလို့ပဲကျွန်တော်ပြောရပါမယ
်။ Okay ဆရာဆွေးနွေးပြတဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။အဲ့ဒီထက်ကျွန်တော်အရင်ဆုံးကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တပ်တနာရဲ့ပေးစာပါကိုရန်နန်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျာ။
သောအနေရေးတွေချက်တဲပြီးတော့တရားဥပဒေစိုးမိုးရေးချိနဲ့နေတဲ့အခုလိုအခြေမျိုးမှာပါတီတစ်ခုခုသို့မဟုတ်အဖွဲ့အစည်းတစ်ခုခုကမိမိတို့အပေါ်ယုံကြည်မှုရှိလာအောင်ထောက်ခံလာအောင်ငွေကြေးတစိုးလက်ဆောင်တွေပေးပြီးသွေးဆောင်စည်းရုံးတာမျိုးတွေကြဲကြဲပြန့်ပြန့်မဖြစ်ပေါ်အောင်ကာကွယ်တဲ့ဖြည့်ဆွတ်မှုဖြစ်တဲ့အတွက်ပြည်သူတရားအနေနဲ့ကြိုဆိုမိပါတယ်ဒီဖြည့်ဆွတ်ချက်ဟာစည်းရုံးဟောပြောသူတွေရဲ့ကိုကျင့်တရားနဲ့အရေးချင်းတွေကိုပေါ်လွင်စေနိုင်မှာဖြစ်သလိုပြည်သူတွေရဲ့နိုင်ငံရေးတွေးခေါ်တိုးတက်လာပြီးခေါင်းဆောင်ကောင်းတွေကိုရွေးချယ်လာနိုင်မှာဖြစ်ပါတယ်နောက်ပြီးငွေကြေးပေးသူတွေနောက်လိုက်ရင်နိုင်ငံရေးပါတီတွေသို့မဟုတ်ခါရမီအဖွဲ့အစည်းတွေရဲ့အသုံးချခံဘွားရောက်သွားနိုင်ပြီးပြည်သူချင်းချင်းပဋိပက္ခတွေမှာဖြစ်ပွားနိုင်အောင်လဲကာကွယ်ရာရောက်နိုင်ပါတယ်အထူးသဖြင့်ပြည်သူကိုတာဝန်ခံတဲ့ကိုယ်စားလှယ်တွေဟာကောင်းမွန်တဲ့ဆန္ဒနဲ့ဥပဒေတွေကိုပြင်ဆင်ဖြည့်ဆွတ်ကြပေမဲ့ဒီဥပဒေတွေကိုဂုဏ်သိက္ခာရှိရှိတိတိကျကျလိုက်နာကျင့်သုံးကြမဲ့တရားစီရင်မှန်တိုင်းအပေါ်မူတည်ပြီးအစိုးကောင်းတွေဘလောက်ပေါ်ထွက်လာနိုင်မလဲဆိုတာပြောဆိုနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်
ဟုတ်ကဲ့ဒါတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်တတနာပေးပို့ထားတဲ့ပေးစာဖြစ်ပါတယ်ဆိုတော့သူကတော့ဒီပြင်ဆင်ရေးကိုထောက်ခံထားပေမဲ့လည်းဒီဥပဒေကိုကျင့်သုံးတဲ့အပိုင်းတွေမှာတာဝန်ရှိတယ်ဆိုတာကိုထောက်ပြထားပါတယ်ဆိုတော့ဒီတရားစွဲဖွဲ့စည်းတာဝန်ရှိတဲ့သူတွေအနေနဲ့ဒီဥပဒေကိုလိုလိုအတိတ်ဖွဲ့ဖွင့်ပြီးလုပ်တဲ့အစဉ်လာရလေမြန်မာနိုင်ငံမှာရှိပြီးတဲ့အတွက်အခုဖြစ်ဆက်ချက်ကလည်းပဲဟိုလောက်ခံအတီးပြုတ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီလိုခွင့်ကောင်းယူနိုင်အောင်လမ်းဖွင့်ပေးရရောင်းနိုင်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့အခုဒီဖြစ်ဆက်ချက်အရာပေါ့လေဆရာဦးတင်းတန်းဦးအမြင်ဟိုဥပဒေကြောင်းဟိုတုံးတက်ပြပါဦးခင်ဗျာဒီလိုအခွင့်ကောင်းယူနိုင်တဲ့အခြေအနေမျိုးတွေဘယ်လောက်ထိဟိုပေါ်ပေါက်လာနိုင်စရာရှိလဲဆရာ
သူကဗျာဥပမာအဖြစ်ကျွန်တော်တို့မူလဥပဒေမှာကဒီနေမူလ2017ငွေစုပြီးဥပဒေမှာကအများပြည်သူကိုကျင်တရားအကျိုးဟာတော့မထိရိုက်သေးတဲ့ဟာဆိုတော့အဲ့တော့ဒီအဲ့ဒီအများပြည်သူကိုကျင်တရားဆိုတာဘာလဲအဲ့ဒီ definition မပါဘူးဗျာအဲ့တော့အဲ့ဒါကြိုက်တယ်လို့အဓိပ္ပာယ်ဖွင့်လို့ရတာပေါ့နော်အဲ့တော့အဲ့လိုချတဲ့ရတဲ့အပိုက်တွေရှိတယ်။ဟိုကွေးကြည့်ပြီးတယ်။အဲ့တော့မတိမငင်ချင်းစီတယ်ဆိုတာဘာလို့ပြောတာလဲ။ဆန္ဒပြရင်ဆန္ဒပြတဲ့ဒီဆန္ဒထုတ်ဖော်တဲ့နေရာမှာအကျိုးကျော်စာနေတိုင်းမှာချိန်ပြက်လာမယ်ပို့စာတွေကိန်းလာမယ်။အဲ့ဒါကိုမတိမငင်ချင်းစီတယ်လို့ပြောလို့ရတာပဲဗျာ။ပြောကြည့်ရင်ပြောလို့ရတယ်။မပြောကြည့်ရင်မပြောလို့မရ မရဘူးဒါတော့အဲ့လိုအနေထားမျိုးတွေကိုလူတို့လူဆွဲနိုင်တဲ့အနေထားမျိုးတွေရှိနေကြအဲ့တော့ဥပဒေရတယ်ကျွန်တော်တို့တိတိကျကျမရှိဘူးတိတိကျကျမရှိဘူးမူလပြဋ္ဌာန်းတဲ့ဥပဒေကလုံလောက်တဲ့ပြတ်သားမှုတိကျတာတွေမပါဘူးမပါတော့အခုပြန်ပြင်းနေဆိုတဲ့အချက်မှလည်းသူအဲ့ဒီဓာတ်တွေကိုယူပြီးတော့ပြန်လုလာတာအပြင်အန္တရာယ်ရှိတယ်လို့ကျွန်တော်ထင်တယ်ဗျာ
โอเคเสียเสียပြောတာเนี่ยဆက်ဆက်ပြီးတော့ကျွန်တော်ဒီမှာဟိုစိတ်ဝင်စားချက်စာတစ်ခုလည်းပဲကျွန်တော်ဟိုဒီနေရာမှာဖော်ပြချင်ပါတယ်ဟိုဟိုတခြားမဟုတ်ပါဘူးဒီကျွန်တော်ဒီအရင်သမရဦးသိန်းစိန်လက်ထက်မှာဒီပြန်ကြားရေးဝန်ကြီးတာဝန်ယူခဲ့ဘူးတဲ့ဒီဥရဲထုတ်ကဒီသူ့ Facebook စာမျက်နှာမှာဒီဥရပြင်ဆင်မဲ့စီစဉ်နဲ့ပတ်သက်ပြီးဝေဖန်စာရေးထားတာပါသူကတော့ဒီဟိုငိမ့်စုစီလားငိမ့်ပြီစီလားဆိုတော့မိကုန်းနဲ့စာတော်တော်ရှိရှိရေးထားတွေ့ရပါတယ်ဆိုတော့ဒီဥရဲထုတ်ရဲ့စာကိုကောင်းတော့ပြောရမယ်ဆိုတော့ဒီအရင်အစိုးရလက်ထက်မှာသာတဲ့ဒီလိုပြင်ခဲ့အဲ့ဒီတုန်းကအတိုက်ခံအန်အေဒီကဘလို့သဘောထားမလဲဆိုပြီးသူကပထမမေးခွန်းထုတ်ပါတယ်နောက်ဒီအရင်ကအတိုက်ခံဘဝမှာတဲ့ကုညီခဲ့တဲ့သူတွေကိုပြန်ဖိနေရရောက်မဲ့ပြင်ဆင်ချက်ဖြစ်နေသလားဆိုပြီးတော့လည်းသူကထောက်ပြထားတာတွေ့ပါတယ်နောက်တစ်ချက်ကတော့ဒီပြင်ဆင်မှုအဆိုပြုထားတဲ့အထက်မှာတဲ့လူတို့ကောက်ချက်ဆွဲနိုင်တဲ့ရေဝီရဆန်တဲ့ပြဋ္ဌာန်းချက်တွေပါနေတယ်ဆိုပြီးထောက်ပြပါတယ်ဆိုတော့ဒီစစ်သားတပိုင်းအစိုးရလက်ထက်ကတော့မှမထည့်ခဲ့တဲ့ကန့်သက်ချက်တွေကိုအယက်သားအစိုးရလူလူအစိုးရလို့ကြွေးကြော်နေတဲ့အစိုးရလက်ထက်ကမှဒီငိမ့်စုစီဥပဒေကနေငိမ့်ပြည့်စီဥပဒေမဖြစ်စေချင်ပါဘူးဆိုပြီးတော့သူကနေကုန်းချုပ်အနေနဲ့ရေးထားပါတယ်ဆိုတော့အခုဒီဥပဒေကိုပြင်ဆင်ခြင်းအပြင်ဆရာဦးသိန်းတန်းဒီ NLD အနေနဲ့ဒီနိုင်ငံရေးအရာရောဟိုနစ်နာစရာအကြောင်းတွေပေါ်လာနိုင်စရာရှိလားဆရာ
အဲ့တော့ဟန်တာကနေတူတယ်ကြာကျွန်တော်မြင်နေရတာပဲဒီ generally စတင်တဲ့အစိုးရကိုမတိမငင်ဖြစ်အောင်လုပ်တယ်စုံစော်တဲ့ဖိစတဲ့နဲ့ဒီပတ်ထံပြီးပြီးတော့ကြာဟိုတံပေါက်ပြဿနာတော့ကျွန်တော်တို့တွေ့နေတာဒါတွေကဗမာပြည်သမိုင်းမှာတော့ရိုးတယ်လို့ပြောပါမှာပဲကျွန်တော်တို့အသက်ရပြီဓမ္မဆရာဖြစ်တယ်ဒီလိုပဲတည်ရင်တယောက်ထိုက်ရမယ်လို့ပြောလို့ခိုင်းနေတာပေါ့ကြာတစ်သက်လုံးဒီလိုလုပ်တယ်သူတို့မှန်ညောင်းကြာတာရတာပဲသူတို့ဆန္ဒမပါပဲနဲ့အဲ့တော့အဲ့ဒါတွေကိုတားချင်မရတယ်တားချင်မဒီပြင်ကိုဖြစ်အောင်လုပ်မယ်ဆိုပြီးတော့လုပ်ချင်တဲ့သဘောဒါပေမဲ့ခုနကဒီဥရထုဆဆွဲတယ်ပေါ့ဗျာဒါနဲ့ဟိုညီပြီးစီဆိုတာစလာတဲ့ကဒီဥရမရှိခင်ပါဘူးသမရာကြီးပြင်းပြင်းလက်ထက်ကပြထန်းစဉ်ခါတဲ့ကွာအတိုက်ခံနိုင်ငံရေးသမားတွေကိုဖိနှိပ်ဖို့ပြထန်းခဲ့တာညီစုစီဥရဆိုတာကွာမရှိတဲ့ဥရဗျအဲ့ဒီဟာကြီးကိုကိုဘဝင်ပါပြီးတော့ရိုက်ပြီးတော့ပြင်းမဲ့ဆိုရင်ကျွန်တော်ဆိုရင်လည်းဒါကဒီလူလူဆိုတာလို့ကြွေးကြော်နေတယ်ဆိုတာသူတို့ကတော့သဘောတူတယ်ကျွန်တော်သဘောတူတယ်ဗျာဒါပြည်သူအများစုကြီးကထောက်ခံထားတဲ့လူလူဆိုတာအဲ့ဒီလူလူဆိုရရဲ့ကွန်ဒိခအပေါ်မှာ freedom of expression နဲ့ဒီ declaration စီယုံစီဝေးခွင့်ဒီအပေါ်မှာတိုင်းတော်ကျင့်သုံးမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကအထင်မြင်လွယ်နိုင်တဲ့အနေအထားလို့ရှိရလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ဆရာဆွေးနွေးပြတာကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဟိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရဲ့တူကိုကျွန်တော်တို့ဆက်သွယ်ရတဲ့အတွက်လှည့်ပေးခြင်းပါတယ်ဟိုကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျဟုတ
်ကဲ့ရရရှိယူလို့ကျင်းနေဆိုရင်ဒီလိုဘောကြည့်ပြီးတော့ရှင်းရမ်းကြတယ်ဘယ်နည်းနဲ့ဒီဇာပိုင်ကိုအခြေခံရတယ်ဆိုတော့ဒီလိုဆိုဒီပါခရုခုကိုလည်းတတိယအမြင်ဆောင်ဖြစ်ပါတယ်ကျေးဇူးအကြီးကိုရဆံကိုပြစ်တဲ့အောင်ပြန်ရရှိပါတယ်ဒီလိုကြီးနိုင်ငံကြီးတိုင်းဒီလိုများကိုဘောပြူပြီးရအခြေခံလူခုရင်းနဲ့အခြေခံဇာပိုင်ခွန်များကိုဒီလိုကြီးအကျိုးရှိရတဲ့အဲ့ဒီလိုပြည်စီရေးဆောင်ရှိပါရဲ့ဒီလိုကြီးနိုင်ငံသားတွေဆိုင်ရာဆရာကြီးရင်းကိုအစိုးရအနေဖြင့်ဒီမြို့ရောက်မှာအခုလေးတွေပဲမြင်ပါရဲ့မြန်မာနိုင်ငံကမြန်မာနိုင်ငံမှာတော့ဆရာကြီးအကြီးကိုအစိုးရကိုဆက်နေပြီးသူ့ရဲ့ချုပ်ပေါက်ပြီးအစိုးရကိုအကြီးအကျယ်အရုပ်ပြုရဲ့အစိုးရအကြီးကြီးပါရဲ့ကျေးဇူးတင်ပါတယ်ဒီလိုဆိုရင်ဒီကိစ္စအခြေအနေကဒီလူမျိုးကိုလူ့ဘာသာကိုချိန်ဆောင်နေတဲ့ဖြစ်တဲ့ကုလူကြီးပြည်သားတွေလည်းဒီလူကြီးရဲ့အောင်ချိန်ဆောင်နေတဲ့ဖြစ်နေပါရဲ့ခင်ဗျာ
ဟုတ်ကဲ့ခေါင်းလေးဆွေးနွေးပြရ
ကျေးဇူးပါ
ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးပြရကျေးဇူးပါကျွန်တော်ဒီ Facebook ကနေကျွန်တော်တို့မှတ်ချက်တချို့ဟိုရေးသားပေးပို့ထားတာတချို့လည်းတွေ့ပါတယ်သူကတော့မောင်မောင်ဆိုးဆိုတာဖြစ်ပါတယ်သူကတော့မထင်သလိုဆွဲသွင်းနိုင်မှုပြင်ကြပေါ့ဗျာဆိုပြီးတော့သူကတော့နည်းနည်းဟိုခနဲ့တဲ့ရေးထားပါတယ်နောက်တူကတော့ဥရွှေတိုင်ဆိုတာဖြစ်ပါတယ်သူကတော့စင်အနာရှင်စနစ်ကိုလူလားသူတွေဘက်ကဆန္ဒပြမဲ့ခါတဲ့ဆန္ဒပြဝတ်တွေကုန်ချမဲ့သူရဲ့အချက်လက်နဲ့ကုန်ကျစရိတ်ကိုတင်ပြဖို့ကိစ္စတွေမှာတော့အခက်အခဲဖြစ်သွားနိုင်ပါတယ်။သူကတော့ဒီနိုင်ငံသားတွေကကိုရင်တရားနဲ့အညီဆန္ဒပြမယ်ဆိုရင်တော့ဥပဒေနဲ့တလုံးကြားတွေလည်းပါလာနိုင်ပြီးလွတ်လပ်စွာဆန္ဒပြမှုတွေပေါ်ကန့်သက်တွေနဲ့ထိခိုက်လာနိုင်ပါတယ်။ဆန္ဒပြမှုအမျိုးအစားလိုက်လောလောဆယ်မှာတော့စတင်ပြီး48နှစ်ကျော်မှဆိုတဲ့ဤဥပဒေတွေကြောင့်ဤမျိုးစုံနဲ့မလုံနိုင်အောင်လုပ်နေတာမျိုးတွေကြုံနေရတယ်ဆိုတော့တေချာစဉ်းစားကြဖို့လိုမယ်လို့ယူဆပါတယ်ဆိုပြီးသူကတိုက်တွန်းထားတာမျိုးလည်းရှိပါတယ်။ဆိုတော့အခုကျွန်တော်တို့ဒီ Facebook ကဒီ match ချက်ဒီမှာတော့ဒီပြင်ဆင်မဲ့အစီအစဉ်နဲ့ပတ်သက်လို့စိုးရိမ်တာနေလဲတွေ့ပါတယ်ဒီအစိုးရကိုအတိုက်ခံလုပ်တဲ့သူတွေကိုပါဟ ဟိုဖိနှိပ်ဖို့များလားဆိုရယ်စိုးရင်ချက်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးသိန်းသန်းဆိုတော့ဒီစိုးရင်ချက်တွေကဘယ်လောက်ထိဟိုကြိုးချောင်းစီလွယ်မှုရှိရလို့ဆရာအနေနဲ့ယူဆရလဲခင်ဗျာ
ကျွန်တော်တို့ကဒါအခြေခံရှိနေပြီဗောင်းဆိုတော့ဟိုဒီဆန္ဒပြပွဲတွေရှိတယ်လူ့ဓမ္မတွေဆန္ဒပြတာလူ့ဓမ္မတွေဆန္ဒပြတာပေါ့ဗျာဒါတွေရှိခဲ့တယ်ဒါတွေကတချို့ဆန္ဒပြပွဲတွေကတက်စီအစိုးရကိုဆန္ဒပြတာမဟုတ်ဘူးအရင်အစိုးရလုပ်သွားတဲ့ဒီဆက်ရက်ဒီအပေါ်မှာကျွန်တော်တို့ပကြေနဲ့လို့ပေါ့နော်ညီသိနေတဲ့ကိစ္စတွေသူတို့အခွင့်အရေးမရတဲ့အပေါ်ဒီမှာဥတည်တဲ့မညီတဲ့ကိစ္စတွေအပေါ်မှာကျွန်တော်ပြရတဲ့ဆန္ဒပြပွဲတွေရှိနေတာအဲ့ဒါတွေကလက်ရှိလို့အောက်တိုက်တာမဟုတ်ဘူးတို့ရတယ်အဲ့လိုဟာမျိုးကိုလည်းပဲဒါမျိုးကြတော့ခုကအစိုးရကတော့ဒီဆန္ဒပြတယ်ဆိုတာကိုကိုယ်အစိုးရဖြစ်လာတဲ့အချိန်မှာအတိုက်ခံဖြစ်ခဲ့တော့လည်းပဲသိပြီးတော့ဟိုသဘောမတူရတော့ကျွန်တော်မြင်နေရတယ်နေရာနဲ့မမြင်နေရတော့အဲ့လိုဟာမျိုးတွေကပါရိုးရိုးသားသားကိုရပိုင်ခွင့်ရဲ့ကိုယ့်ရဲ့ခံစားချက်နဲ့တော့ကိုလူအပ်တဲ့ချက်တွေကိုပြရတဲ့ဆန္ဒပြဝယ်တော့မှဒီဟာဒီမှုမှနဲ့ဆွဲပြန်ပြီးတော့ဒါအပြင်ဟိုဒီအများကြီးကိုရှင်တရားအကျိုးငါပြထားတဲ့ဥတွေကိုချိုးဖောက်တာကြပါလေဆိုပြီးတော့လုံနိုင်တဲ့အနေအထားမျိုးတွေကရှိတယ်တကယ်အရေးယူဒီပေးခံရတယ်အများကြီးကလက်တွေ့ရှိနေပါတယ်အဲ့တော့အဲ့ဒီအခြေအနေပေါ်မှာသုံးရင်ပုံမှန်မှုတွေကတော့အကောင့်ထဲနဲ့သုံးရင်မဟုတ်ဘူးဗျကျွန်တော်အဲ့လိုပဲပြောတင်တယ်
ဟုတ်ကဲ့ဆရာဦးသိန်းသန်းကျေးဇူးပါကျွန်တော်တို့ဒီစွန်းနေဝင်းနဲ့ဆက်ဆက်လို့လဲဟိုဖော်ပြနေတာတခုတော့ဒီအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကလည်းကြီးညာချက်တစ်ဆောင်ထုတ်ပြီးတော့ဒီဥပဒေပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်ပြီးကန့်ကွက်ထားတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီဟို NDF ကထုတ်ပြန်ချက်ကိုမဆုံမကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့23ရက်နေ့ဒီဖေဖော်ဝါရီရက်စွဲနဲ့ထုတ်ပြန်တာပါလွတ်လပ်စွာဟောပြောခွင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာစည်းရုံးခွင့်လွတ်လပ်စွာဆန္ဒပြခွင့်ဆိုတာဒီမိုကရေစီရဲ့အနှစ်သာရကိုဖော်ဆောင်တဲ့နောက်နိုင်ငံသားတွေရဲ့ရပိုင်ခွင့်နဲ့အလူခွင့်ရပိုင်ခွင့်ဖြစ်ပြီး2008အခြေခံဥပဒေရဲ့အခန်း၈မှာအတိလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်ထို့အတူတရားဥပဒေစိုးမိုးရေးနိုင်ငံတော်လုံခြုံရေးရက်ရွာအေးချမ်းသာယာရေးနဲ့ပြည်သူတို့ရဲ့ကိုယ်ကျင့်တရားမထိခိုက်မပြတ်ပြားစေရန်အတွက်ငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဥပဒေကိုတိတိကျကျပြဋ္ဌာန်းထားပြီးလည်းဖြစ်ပါသည်ထို့သောဒီမိုကရေစီစံနှုန်းနဲ့အတက်နိုင်ဆုံးပြည့်မီအောင်2008အခြေခံဥပဒေနဲ့ငြိမ်းစုစည်းဥပဒေတွေကပြည်သူတွေရဲ့ရပိုင်ခွင့်ကိုဒီမိုကရေစီနဲ့လူ့ခွင့်နဲ့အညီဥပဒေနဲ့ပြဋ္ဌာန်းပေးထားတော်လဲအခုပြင်ဆင်ဖို့ဆွေးနွေးနေတဲ့ငြိမ်းစုစည်းဥပဒေပြင်ဆင်ချက်ပါဥပဒေပြဋ္ဌာန်းချက်တွေကဒီမိုကရေစီနဲ့လူခွေးများအရာပြည်သူတွေရဲ့ရပိုင်ခွင့်ကိုပုံမတင်းကျပ်စေပြီးတော့ပုံမရှုပ်ထွေးစေတယ်အာဏာပိုင်တွေအနေနဲ့လိုသလိုဆွဲယူနိုင်တဲ့တရေခွင့်ဥပဒေစကလုံးတွေနဲ့အစားထိုးလိုက်ခြင်းဖြစ်တယ်ဆိုတာလေ့လာတွေ့ရှိလိုက်ရပါသည်ဒါကြောင့်မို့လို့ကျွန်ုပ်တို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီအနေနဲ့ဒီမိုကရေစီကိုတင်းတက်ပြီးတော့လူခွေးကိုအညွန့်တုံးစေတဲ့ငြိမ်းချမ်းစွာဆွေးနွေးခြင်းစုဝေးခြင်းနဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခြင်းဆိုင်ရာဥပဒေပြင်ဆင်ချက်များကိုပြင်းထန်စွာကန့်ကွက်ပါကြောင်းသဘောထားထုတ်ပြန်အပ်ပါသည်ဆိုပြီးအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဘ ਹੁ လုံးမှုဆောင်ကော်မတီအဖွဲ့ကထုတ်ပြန်ထားတာဖြစ်ပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ဟိုဒီနေရာမှာဟိုသူတို့တော့ဒီနိုင်ငံရေးအင်အားစုတွေဘက်ကနေစိုးရိမ်နေအခြေအနေတွေဟိုပေါ်ပြထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီမှာဥရထုတ်ခဲ့စာထဲမှာတချို့ပါတဲ့ဟာတွေကိုလည်းကျွန်တော်ဆရာဦးသိန်းသန်းဦးကိုနည်းနည်းသုံးသပ်ပေးစေချင်ပါတယ်သူကတော့ပေါ်လေဟိုဥတကယ်ဆိုရင်ねဒီကိစ္စအခုပြင်ဆင်ချက်ဆိုတာဒီဟိုငိမ့်စုစီရတာဒုတိယအကြိမ်ပြင်မဲ့အစီအစဉ်ပေါ့လေအစောမှာဒီဟိုတစ်ခေါက်ကလည်းပြင်ခဲ့ပူပီပါလေဆိုတော့အရင်တော့ကလည်းသူတို့ဒီဥတွေပြင်ဆင်မဲ့ရေးဆွဲမဲ့လုပ်တဲ့အချိန်ခါမျိုးမှာဟိုအမြင်နဲ့သူတို့ထည့်စဉ်းစားတာကတော့ကန့်သက်ချက်တို့တားမြစ်ချက်တို့နည်းနိုင်မြနည်းအောင်ဆိုပြီးတော့သူတို့စဉ်းစားပြီးဆိုဆောင်ရွက်လေးရှိတယ်ဆိုပြီးဥရထုတ်ကသူကရေးပါတယ်ဆိုတော့ဒါပေမဲ့အခုစဉ်းစားချက်မှာကြတော့ဟိုလျှော့ဖို့အပြင်တိုးဖို့ပါလာတယ်ဆိုတော့ကျွန်တော်အစောပိုင်းမှာဒါနဲ့ပတ်သက်လို့သတင်းတွေဖော်ပြတော့ရတယ်ပဲတချို့ကဝေဖန်တာတွေရှိပါတယ်အရင်ဆိုရတဲ့ဟိုနောက်လူကပို့လက်ဆောင်ထက်လာသလားဆိုပြီးတော့ဝေဖန်တာတွေလည်းဒီပြည်သက်တွေကျွန်တော်တို့ဒီ Facebook စာမျက်နှာတွေမှာကျွန်တော်တို့သတင်းနဲ့ပတ်သက်ပြီးမှတ်ချက်ပေးခဲ့ကြတယ်လေဟိုတွေ့ခဲ့ရပါတယ်ဆိုတော့ဆရာဦးသိန်းသန်းကတကယ်လို့များပေါ့လေဒီလိုဥပဒေတွေရေးဆွဲရေးမှာဒီငိမ့်စုစီတွေမကောက်ဘူးပေါ့လေဟိုတခြားဥပဒေနပတ်တလို့ပြင်ဆင်ရေးဖြစ်ဆွဲရေးတွေမှာစဉ်းစားတဲ့နေရာမှာဘယ်လိုမျိုးစဉ်းစားချက်တွေကိုဟိုအဓိကအခြေခံပြီးစဉ်းစားသင့်တယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆမိလဲဆရာ
ဥပဒေပြုတယ်ဆိုတာကျွန်တော်ကဒီဥပဒေကပြင်ရမယ်တော့မဟုတ်အစ်စ်ရေးဆွဲရဖို့မဖြစ်မနေလိုအပ်လာတဲ့အခြေအနေတရမှာကျွန်တော်တို့ဒီဥပဒေရေးကြရဗျာရေးဆွဲကြရရေးဆွဲတော့ digital skill ကြရပါဗျာဒီဥပဒေပြုပါလီမန်တွေကဒီဥပဒေပြုကြရတာပေါ့အဲ့တော့ပြုတော့တယ်ဆိုရင်ဒီလိုသက်ဆိုင်ရာ level အလိုက်ကျွမ်းကျင်တဲ့ပညာရှင်တွေပါဖို့လိုတယ်။လူလူကြီးရဲ့သဘောဆန္ဒအတန်ကိုနားထောင်ဖို့လိုတယ်။နောက်ပြီးတော့ခုနလိုပေါ့ဗျာဥပဒေရေးတဲ့သူတို့ဘက်ကတော့ဟိုဒါတို့ရှိနေကြုံရုံတို့ဘာတို့ကတင်တာသက်ဆိုင်ရာမိမိဌာနတွေကတင်တဲ့အားတွေပါမယ်။ကြီးကြီးပြန့်ပြန့်ကြားနာပြီးမှဒီကိစ္စလုပ်ချက်ဥပဒေနဲ့ကိစ္စဖြစ်တယ်ဗျာ။ ဥပမာအားဖြင့်ကျွန်တော်တို့ဒီ1994နေသိန်းဥပဒေကို2019ဥပဒေဥပဒေကြမ်းကိုရေးတဲ့ဆိုတော့သုံးလို့ရှိရင်လည်းလေသမားတွေပါတယ်လေသမားအချို့ဆောင်ရွက်သူတွေပါတယ်နဲ့စွန့်ကျင်တဲ့ပြည်တွင်းပြည်ပတရားရှင်တွေပါတယ်အဲ့ဒီလိုလူမှုအကျိုးစီးပွားအတွက်ဆိုတဲ့အခြေခံဘဝမှာဥပဒေပြင်မှုလို့လေဥပဒေပြုမှုလို့တာဟုတ်ဗျာဥပဒေကဘယ်သူအတွက်ဘာကြောင့်ပြုတယ်လဲဆိုတဲ့ကိစ္စပေါ့နော်အဲ့ဒီအခြေခံဘော်ဒီကနေပြီးတော့ကျွန်တော်တို့ဥပဒေပြုရေးကိုစဉ်းစားတင်တယ်
โอเคสรุปကျွန်တော်ဒီဥပဒေပြုရေးအစီအစဉ်ကအခုလောလောဆယ်ထက်လွတ်တော်ထဲမှာတော့ဒီဆွေးနွေးဖို့အမျိုးသားလွတ်တော်ထဲမှာဆွေးနွေးဖို့သဘောတူထားပြီးသားဖြစ်နေပါပြီဆိုတော့ဒီဥပဒေပြင်ဆင်ရေးအတွက်ကိုပေါ့လေဟိုတကယ်နောက်ဆုံးဟိုပြင်ဖို့ဆိုပြီးတော့လွတ်တော်ကဆုံးဖြတ်လိုက်တယ်ဆိုပါဆိုပေါ့လေဆိုဒီလိုပြင်လာမယ်ဆိုရင်ရောဒီပြင်ဆင်ချက်မှာဟိုဆရာဦးတင်းတန်းဦးတူတဲ့သဘောထားအနေနဲ့ပဲဖြစ်ဖြစ်ပေါ့လေမဖြစ်မနေထက်သွင်းတဲ့အချက်အနေနဲ့ပြောမယ်ဆိုရင်ရောဘာတွေများရှိလာနိုင်လဲဆရာ
ပြင်ဆင်ချက်ကလည်းအခုကဖြစ်တယ်ငါ3နှစ်ဖြစ်နေပြီဗျာအခုနဟိုအမျိုးသားဒီမျိုးစီရင်အားစုဖွဲ့တာဒီကျင်တဲ့ဖော်ပြထားတယ်လို့ပေါ့။အတူနဲ့အနေနဲ့ကျွန်တော်အနေထားတော့မတူပါဘူး။သူတို့က2008ဖွဲ့စည်းပုံနဲ့ဒီမင်းစုစီကဒီမျိုးစီနီးလမ်းနေကြအောင်အတိအကျပြဋ္ဌာန်းထားတယ်လို့ပြောထားတာ။ကျွန်တော်ကလုံးဝလည်းမခံဘူး။2008ဖွဲ့စည်းပုံနဲ့2017မင်းစုစီဥပဒေပြီးလူတွေရဲ့ဒီမျိုးစီခွင့်ရေးတွေကိုလုံးဝရုပ်သိမ်းထားတဲ့ဥပဒေများဖြစ်တယ်ဗျ။ကျွန်တော်တော့မတူဘူး။သူတို့က conclusion မှာတော့အဲ့ဒီမှာဘလူးလက်အဖက်နဲ့ချုပ်ဖြေဖို့ဖြစ်နိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တော့တူတယ်။အဲ့တော့သူတို့ကကျွန်တော်ရက်တီတယ်လို့တူအခုလည်းအဲ့လိုပေါ့နော်ကျွန်တော်ဒီမဖြစ်မနေကျွန်တော်ဖြစ်တယ်နေလဲမထည့်သင့်ဘူးကျွန်တော်တုံးချင်းသဘောပြားပြောရရင်တော့ရင်းစုစီဥပဒေကိုလုံထုံးလို့ရအကြောင်းကြားရတယ်ဆိုတာလောက်ကလွန်ပြီးတော့ရေးယူပြီးပြတာမျိုးကျွန်တော်သဘောမတူဘူ
းဗျဟုတ်ကဲ့ဆရာဆိုတော့ဒီဟိုနောက်တချို့ကလည်းဝေဖန်တာပေါ့လေဟိုတပြိုင်နက်ထဲမှာပဲအခုဒီပြင်ဆင်မဲ့ဥပဒေရဲ့ဥမာအစိုးရရဲ့သတင်းစာတွေမှာတရားဝင်ဖော်ပြတဲ့အချိန်မှာဟိုတက်တက်ဆိုင်ဆိုင်ပေါ့လေတို့ကဒီဟိုဥပဒေနဲ့တပြိုင်နက်ထဲမှာဒီတန်ငယ်မရင်းဥပဒေနဲ့ပတ်သက်လို့လေဟိုပြင်ဆင်ဖို့ဆိုပြီးတော့ဟိုသတင်းတစ်ခုကတပြိုင်နက်ထဲပါလာတော့တချို့ကပြောကြတာဥမာတန်ငယ်မရင်းလို့ဟာမျိုးကြာဟိုမလုပ်ဘဲနဲ့ဒီအရေးမပါတဲ့ဒီဥပဒေကိုလာပြီးတော့ထလုပ်နေတယ်ဆိုတော့အမြင်မျိုးတွေဝေဖန်တာမျိုးတွေလည်းရှိပါတယ်ဆိုတော့အခုဒီဥပဒေရဲ့စာလို့ရှိရင်တခြားအရေးကြီးကြီးလုံးတင်တဲ့ပြင်းတင်တဲ့ဟိုနောက်အသေးရွေးဆော်ဖို့အဖြစ်ဖြစ်ပေါ့လေပြင်မှုကောင်းတဲ့တခြားအရေးကြီးတဲ့ဥပဒေရောဘာတွေများရှိနေလဲဆရာ
ဥပဒေအခွန်ဥပဒေလို့ပြောကျွန်တော်အခုသွေးလို့မှသွေးလို့ရမှာပေါ့ဗျာဒါတွေအရေးကြီးတယ်ဗျာတော့ကျွန်တော်တန်းကြီးမှာဒီဖုန်အတုပ်နဲ့ပတ်သက်လို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ဟာတွေရှိတယ်ခုန1994နေသိန်းဥပဒေဆိုပြီးပြင်ပေါ့2019ဥပဒေအဲ့ထဲမှာတို့ရဲ့အားကောင်းတဲ့အချက်တွေနဲ့ခုနလေသမားတွေ1994လုံးကရထားတဲ့အခွင့်အရေးကောင်းတွေပေါင်းပြီးတော့ကပြင်ဆင်တဲ့ဥပဒေတွေပညာရေးနဲ့ပတ်သက်တဲ့ဥပဒေဒါရီရပို့အရေးကြီးမယ်လို့ထင်တယ်ကျွန်တော
်ဟုတ်ကဲ့ဆရာနောက်တစ်ခုကကျွန်တော်တို့ဒီမှာဟိုပေါ့လေဒီ NLD ကဒီရွေထားတဲ့ထဲမှာဒီတရားဥပဒေစိုးမိုးရေးဆိုတဲ့တကယ်ကျ NLD ရဲ့ဒီဟိုဒီရွေးကောက်ပွဲမှာအနိုင်ရလာတဲ့အဂျင်ဒါလဲမှာဒီကိစ္စကလည်းအရေးကြီးတဲ့ကိစ္စတစ်ရအနေနဲ့ပါရှိခဲ့ပါတယ်ဆိုတော့ဒီတရားဥပဒေစိုးမိုးရေးအပိုင်းမှာဒီဥပဒေပြုရေးအပိုင်းနေရာလဲအရေးကြီးရဆိုတော့အခုလက်ရှိပေါ့လေ NLD ရဲ့ဒီနှစ်နှစ်တာဟိုအုပ်ချုပ်ရေးတက်တန်းအတွင်းမှာဒီဥပဒေပြုရေးနဲ့ပတ်သက်တော့ပတ်သက်လို့ဆရာအနေနဲ့ကျင်းနှံ့မှုမကျင်းနှံ့မှုအပိုင်းဘာတွေများတွေ့ရလဲဆရာ
အမှုရပြုမှုပိုင်းတော့ကောင်းတာပေါ့1950ခုနှစ်ရေပေါ်စီမံမှုအဲ့ဒီဖြတ်သိမ်းလိုက်ပြီကကျွန်တော်တစ်သက်လုံးဒုက္ခပေးခဲ့တဲ့ဟာပေါ့နော်အခုခဏခဏအကြောင်းကြားနေတဲ့နိုင်ငံသားတွေကိုဒုက္ခပေးနေတဲ့ဆက်အနာကြီးလဲဆိုရဲအဲ့ဒီဥတွေဖြတ်သိမ်းလိုက်ပြီဟုတ်ဒါတွေဟာကောင်းတဲ့အချက်တွေပဲကောင်းတဲ့အချက်တွေဖြစ်တယ်ပြန်ပြီးတော့ဒီမှာတက်နိုင်တဲ့များဒုလူပကဒါတဲ့လူလူအစိုးရဖြစ်တဲ့အခါကျတော့သူတို့ပြုတင်တဲ့ဥတွေတွေကတော့ရည်ရွယ်ချက်ကမတူပါဘူးကြီးနဲ့ချုပ်ချယ်ဖို့ပြင်တာမဟုတ်ဘူးဒါပေမဲ့ဝိနည်းဌာနလည်းတင်တာတွေကတော့တတိကြီးထားပြီးတော့ကျွန်တော်တို့လုပ်ဖို့လိုတယ်ဥပဒေပြုတဲ့အခါမှာဥပဒေပြုအမှတ်တွေဆိုတာရှိနေအကုန်လုံးကရှိနေမဟုတ်ဘူးဒါနိုင်ငံရေးသမားတွေပေါ့နိုင်ငံရေးဖြစ်တဲ့အခါမှာသူတို့ကဘယ်သူ့ကိုသွားအားကိုးနေရှိလဲဆိုတော့ဒီခောက်ယိုးကျူးနေတဲ့ဘျူရိုကရက်အဟောင်းတွေအရင်အစိုးရတစ်ထက်ကအမြင်တမ်းတုံးနေသူတို့ကဥပဒေကိုအလုံးလိုက်ကြည့်တာဟိုအပြားလိုက်ကြည့်တာလုံးလိုက်မကြည့်ကြဘူးနိုင်ငံတော်ဆိုတာနဲ့ပါတဲ့ definition တွေပဲကြည့်ပြီးတော့နိုင်ငံတော်ရဲ့တကယ်ကြည့်ရရင်အတိတ်ပဲဘာလဲဆိုတာမျိုးသူမူကြီးတာမျိုးမဟုတ်တဲ့အခါကျတော့အဲ့ဒီအခက်အခဲတွေတော့ကြည့်ရတယ်တို့ရတယ်ကျွန်တော်တို့အနေနဲ့ပြောရတော့ဥပဒေပြုတဲ့ဘက်ကတော့ကိုယ့်ဘက်ကအင်အားစုကအများကြီးဖြစ်နေတယ်ကောင်းတယ်ကောင်းတဲ့ဥပဒေတွေပြုနိုင်ခဲ့တယ်ဆက်ပြီးတော့ပြင်ဖို့ဆက်ပြီးတော့လုပ်ဖို့လိုတာတွေတော့ရှိတယ်ဆိုတာထင်
တယ်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဥပဒေပြုရေးပြင်ဒီဥပဒေကိုလိုက်နာကျင့်သုံးရတဲ့အပိုင်းမှာလည်းကျွန်တော်မြန်မာနိုင်ငံမှာတစ်လျှောက်လုံးအားနည်းတယ်ဆိုပြီးတော့ထောက်ပြရတယ်ရှိပါတယ်ဒါတွေကိုပြင်ဆင်ဖို့အစိုးရအနေနဲ့လုပ်နိုင်တာတွေဘာတွေများရှိမလဲဆရာ
ပါလားကတရားဥပဒေစိုးမိုးမှာမင်းနာရင်ကွာခင်ဗျာဟိုဘုံနေရာဟိုနေရာကိုယ်ဒီနေရာကိုယ်ဒါကကျွန်တော်တို့ရိုးရိုးရှင်းရှင်းလေးပါပဲဗမာပြည်တိုင်းကိုပြန်ကြည့်လိုက်လို့ရှိရင်တိုင်းပြည်ကိုမတီးမငင်ဖြစ်အောင်လုပ်နေတာဘယ်သူတွေလဲ ဒီအချိန်မှာရိုးရိုးလေးပဲဒုသားတမှုကြီးအဖွဲ့ချုပ်တက်နေချိန်မှာဟာအတိုင်းကြီးကမကျေသက်ပါဘူးလို့နော်တက်တည်ပြခြင်းတဲ့လူတွေဘယ်လိုလေးရှိတယ်နော်ဒါမျိုးပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးတွေကိုကျွန်တော်တို့အရေးယူတဲ့နေရာမှာအလွန်အားနေတာဗျာဥပဒေကပြုတ်ဖို့တောင်မလိုသေးဘူးရှိတဲ့ဥပဒေတွေကိုတကယ်အသက်ဝင်အောင်ကျွန်တော်တို့လုပ်အကောင့်တွေပေါ်ဖို့လိုတာပေါ့ဗျာအားလုံးလက်ဆံမှုတားမြည်ဥပဒေဒါတကယ်တမ်းကျတော့ကျွန်တော်တို့မှလေးစားချက်တွေရှိပြီးသားတယ်နော်စာတုံးတော့ဖွဲ့ကြီးအဲ့လိုလိုက်ပြီးတဲ့ကိစ္စကိုမတော်ချေဖွဲ့စည်းပုံကြားဥပဒေရဆိုပြီးတော့ကျွန်တော်တို့ကဒါကိုအင်ကာဆုံးအောင်တဲ့ဟာ corruption committee ဆိုပြီးတော့လူတွေအများကြီးခန့်နောက်ပတ်စံနေပေးရတိုက်ပြည်ပန္နာတွေအများကြီးကိုဘလို့ကဒါမျိုးတွေဖြစ်လာတကယ်ကဥပဒေရအာဏိတင်တကယ်သိရအောင်ဥပဒေကိုထိန်းသိမ်းဆောင်ရွက်တဲ့အဖွဲ့အစည်းတွေကနည်းအစုကလက်တွေလိုရမှာဗျအဲ့ဒီမှာတော့ကျွန်တော်အစုကအတော်အားနေတယ်လို့
โอเคပါဝင်ဆွေးနွေးပြည့်ရဲ့လူခွေရှင်နဲ့ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးမှတ်ချက်ပေးတဲ့သူတွေနဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးစီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နှာစင်ခဲ့ကြရတာပါရှင
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ခုလက်ရှိထုတ်လွှင့်ပေးနေတဲ့ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမရှင်
စီရီးယားနိုင်ငံကစစ်ပွဲဒီမှာပါဝင်နေတဲ့ဖွဲ့တွေအားလုံးရက်30တဲ့မနေ့တနင်္ဂနွေလုံးပြစ်ခတ်ရက်ဆဲရီကိုအကောင့်ထည့်ဖို့ဖို့နဲ့ဂူထာမျိုးအရှိပိုင်းအပါဝင်တခြားနေရာတွေအားလုံးမှာဝိုင်းရံပိတ်ဆို့ထားတာကိုဖော်ပြပေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကစနေနေ့မှာတင်ကြီးညွှန်ထဲတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားကိုအမေရိကန်ကတန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်တဲ့ပေါ်ဒီဥနိုင်ငံကစနေနေ့မှာဒေါသတကြီးတုံ့ပြန်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝန်ပြစ်ဒုံးကြီးထုတ်လို့ရေးအစီအစဉ်လေးရက်ဆိုင်သွားစေရေးကြိုးပမ်းမှုတွေကိုဒီလိုတန်ခတ်အရေးယူတာကတံပြန်တက်ရောက်မှုဖြစ်စေတယ်လို့ဆိုပါရယ်2016ခုနှစ်သမရရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးအမေရိကန်အောက်လူတော်ထောက်လိုင်းဆိုင်ရာကော်မတီမှကြားနာမေးမြန်းချိန်တုန်းကဒီမိုကရက်လူတော်မတ်တွေမှတ်တမ်းတင်ထားတဲ့လူတော်မှတ်တမ်းတစ်ခုကိုတချို့အချက်အလက်တွေထုံနှုတ်ပယ်ဖြတ်ပြီးသမရအင်ဂျီတော်ကထုတ်ပြန်လိုက်ပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာဒေသကဒုက္ခသည်စခန်းတွေမှာရောက်နေတဲ့ American Ranger Association Army အာစာဖော်ဝင်တွေဟာမြန်မာစစ်တပ်ကိုတိုက်ခိုက်ဖို့ပြပအာစာအဖွဲ့ဖွဲ့ဖို့ပြင်နေတယ်လို့ထိုင်းချေဆိုင် PBS online သတင်းတပုတ်မှာဖော်ပြထားပါတယ်။ PBS သတင်းအဖွဲ့ဟာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကောက်ဆက်ဘဇာဒေသကိုသွားပြီးအာစာဖွဲ့ဝင်တချို့လူဆိုသူတွေနဲ့တွေ့ဆုံမေးမြန်းခဲ့ပြီးတဲ့နောက်အခုလိုရေးထားတာပါ။သူတို့တွေဟာပြပမှာရောက်နေပြီမလဲမွတ်စလင်ရိုဟင်ဂျာတွေကိုအကောက်အကွယ်ပေးဖို့ပိုင်းဖြတ်ထားတယ်လို့သူတို့တွေ့ဆုံမေးမြန်းခဲ့သူတွေကပြောကြောင်းသတင်းမှာရေးထားပါတယ်။အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်သုံးဦးဖြစ်တဲ့အီရန်နိုင်ငံကရှီရင်အီဘာဒီ၊ဂျီမင်နိုင်ငံကထော်ဝကူးကာမန်နဲ့မြောက်အာယာလန်ကမိုင်ရစ်မက်ဂွိုင်ယာတို့ဟာရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေနဲ့တွေ့ဆုံမှုနဲ့ဒုက္ခသည်တွေရဲ့အခြေအနေရရက်ကိုလေ့လာဖို့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေပါတယ်။သူတို့သုံးဦးဟာအမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်6ဦး2006ခုနှစ်ကဖွဲ့ထားတဲ့ Nobel Women Initiative အဖွဲ့အနေနဲ့သွားကြတာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.